វត្តសហសវត្តកម្ពុជាកាលពីដើមឆ្នាំ2014បាទ2014ហ្នឹងយើងឃើញថាការអប់រំនៅប្រទេសកម្ពុជាហ្នឹងគឺមានអត្រានៃការបោះបង់ការសិក្សាចោលហ្នឹងគឺមានខ្ពស់មែនទែនគឺនៅក្នុងចំណោមសិស្សដែលចូលរៀននៅថ្នាក់ទី1ដែលបានចុះឈ្មោះចូលរៀននៅថ្នាក់ទី1ហ្នឹងដែលចំនួន100នាក់ពេលដែលគាត់បញ្ចប់ថ្នាក់បឋមសិក្សាដែលថ្នាក់ទី6ហ្នឹងគឺបានតែជាង 87% ហើយនៅក្នុងចំនួនដែលសិស្សដែលបញ្ចប់ការសិក្សាទាំងអស់ហ្នឹងគឺមានតែ 53.6% ប៉ុណ្ណោះដែលបានបន្តចុះឈ្មោះមកចូលរៀននៅថ្នាក់អនុវិទ្យាល័យដែលយើងហៅថាមធ្យមសិក្សាបឋមភូមិបាទហើយពេលដែលគាត់រៀន3ឆ្នាំនៅថ្នាក់ទី6ទី5សំទោសទី7ទី8ទី9ពេលដែលបញ្ចប់ទី9ទៅនឹងគឺមានតែ 40.6% ទេដែលបានបញ្ចប់ការសិក្សាដូច្នេះបើយើងគិតអំពីការដែលគាត់រៀនពីថ្នាក់ទី1រហូតទៅដល់បញ្ចប់ថ្នាក់ទី9គឺ9ឆ្នាំក្រោយនោះគឺបានន័យថាក្នុង100នាក់ដែលចូលរៀននោះគឺមានតែ20នាក់ប៉ុណ្ណោះដែលបានរៀនចប់ការសិក្សាបាទដូច្នេះគឺមានអត្រានៃការបោះបង់ការសិក្សានឹងចោលខ្ពស់មែនទែនបាទហើយប៉ុន្តែតួលេខដែលល្អនោះគឺនៅក្នុងចំណោមសិស្សដែលចូលរៀននោះគឺយើងក៏លេខឃើញមានដូចថាភាគរយនៃសិស្សស្រីនិងសិស្សប្រុសបាទនៅក្នុងប្រទេសកម្ពុជានោះគឺមានប្រហាក់ប្រហែលគ្នាគឺបានន័យថាបាទលោកបាទឥឡូវអស់លោកអ្នកស្ដាប់យើងឥឡូវនេះយើងបានធ្វើការទំនាក់ទំនងឡើងវិញជាមួយនឹងវាគ្មិនរបស់យើងនៅរដ្ឋធានីភ្នំពេញបាទលោកសុភ័ក្រសូមមេត្តាសូមអធិស្ឋានដោយសារយើងមានបញ្ហាបច្ចេកទេសបន្តិចនៅថ្ងៃនេះដូច្នេះសូមលោកបន្តមានប្រសាសន៍តាក់ទងជាមួយនឹងដូចថាការសម្រួលយ៉ាងម៉េចដើម្បីឲ្យសិស្សស្រីគាត់បាននៅសិក្សាខ្ពស់ខ្ពស់បាទសូមអញ្ជើញលោកបាទ
អឡូលោកគំសេងមិញខ្ញុំដោយសារលឺតិចទៅលោកគំសេងអាចមានប្រសាសន៍ម្ដងទៀតបានទេបាទ
បាទបើអម្បាញ់មិញយើងកំពុងតែពិភាក្សាដល់ចំណុចដែលថាតើយើងត្រូវធ្វើយ៉ាងណាដើម្បីសម្រួលឲ្យសិស្សស្រីនឹងគាត់បាននៅសិក្សាបានយូរទាំងកតាក្រមគ្រូសាហើយនិងកតាគឺថាក្រសួងខ្លួនឯងនឹងតើធ្វើយ៉ាងម៉េចដើម្បីអាចឲ្យគាត់នឹងសិក្សាបានលោដល់បានខ្ពង់ខ្ពស់ណាបាទសូមជិញ
បាទបញ្ហាទី1គឺថាបើសិនជាខាងរាជរដ្ឋាភិបាលខ្ញុំគិតថាតួនាទីអឡូ
បាទបាទខ្ញុំឮលោកបានសំចេញបាទបាទសំចេញមានប្រសាសន៍អឡូ
លឺទេ
បាទបាទឮលោកសុភ័ក្រខ្ញុំឮលោកបាទខ្ញុំឮបាទសូមអញ្ជើញមានប្រសាសន៍តបាទ
អឡូឮទេលោកសំចេញបា
ទបាទខ្ញុំឮលោកបាទខ្ញុំឮលោកដូច្នេះសូមអញ្ជើញមានប្រសាសន៍បាទសំចេញមានប្រសាសន៍ត
បាទខ្ញុំគឺថាបញ្ហាទី1គឺធ្វើយ៉ាងណាដើម្បីឲ្យយើងមានទិន្នន័យគ្រប់គ្រាន់ដែលរាជរដ្ឋាភិបាលក្រសួងសិក្សាធិការអាចនឹងក្រសួងអប់រំនឹងហើយជាមួយនឹងក្រសួងមហាផ្ទៃអាចធ្វើយ៉ាងណាដើម្បីប្រមូលទិន្នន័យឲ្យបានច្បាស់លាស់នៅតាមភូមិនៅតាមឃុំពលរដ្ឋខ្ញុំជម្រាបលោកកំសែងមិញហើយគឺថាបញ្ហាចោតឡើងនៅតំបន់ទីមិនចោតនៅក្នុងតំបន់ទីប្រជុំជនទេគឺចោតនៅក្នុងតំបន់ជនបទកន្លែងឆ្ងាយឆ្ងាយណាដែលសិស្សស្រីនឹងគឺថាគាត់ពិបាកទាំងជីវភាពទាំងកតាសុខភាពដើម្បីនឹងទៅបើមិនជាយើងក្រសួងអប់រំហើយនិងក្រសួងមហាផ្ទៃថាប្រតិបត្តិការជាមួយគ្នាដើម្បីឲ្យមានទិន្នន័យច្បាស់លាស់ថាកន្លែងណាដែលសិស្សស្រីនឹងគាត់ជួបបញ្ហាលំបាកគាត់ត្រូវការមធ្យោបាយដូចជាកង់ដូចជាការរៀបចំដើម្បីនឹងឲ្យគាត់កុំឲ្យនៅឆ្ងាយពីសាលាអានឹងខ្ញុំគិតថាសង្គមរបស់យើងនៅពេលហ្នឹងអាចជ្រោងគ្នាជួយគាត់បានហើយយើងអាចតាក់ទងជាមួយនឹងសង្គមស៊ីវិលតាមកម្មវិធីដែលគេមានយើងអាចតាក់ទងជាមួយវិស័យឯកជនពោលមិនពិបាកទេអ្វីដែលសិស្សស្រីស្រីហ្នឹងត្រូវការតាមរបាយការណ៍ហើយនឹងការស្រាវជ្រាវរបស់យើងគឺគ្រាន់តែកង់មួយហ្នឹងជួនកាលមិនដល់20-30ដុល្លារផងហ្នឹងរួចហើយសុវត្ថិភាពគាត់ជិះគ្នា2នាក់អីទៅគាត់អាចនឹងធ្វើដំណើរទៅសាលាដែលនៅឆ្ងាយ5-6គីឡូម៉ែត្រពីផ្ទះហើយអញ្ចឹងបានដូច្នេះរឿងនេះគឺថាបើសិនជាយើងធ្វើអញ្ចឹងឪពុកម្ដាយហ្នឹងក៏មានកម្លាំងចិត្តដើម្បីនឹងបញ្ជូនកូនហ្នឹងឲ្យនៅរៀនសតទៅទៀតដែរខ្ញុំថាអានេះជាមធ្យោបាយងាយស្រួលជាបឋមហើយដែលយើងអាចធ្វើបានភ្លាមតែម្ដងហើយមិនពិបាកនឹងធ្វើទេក៏ប៉ុន្តែឥឡូវហ្នឹងយើងជួបនឹងបញ្ហាត្រង់ថាមិនបានព័ត៌មានធ្វើម៉េចដើម្បីឲ្យបានព័ត៌មានពិតប្រាកដនឹងលោកកំសែងបាទ
បាទសូមអរគុណលោកសុភ័ក្រឥឡូវនេះដោយសារយើងមានអ្នកស្ដាប់ម្នាក់ដែលអញ្ជើញមកពីខាងរាជធានីភ្នំពេញគឺកញ្ញាសៃមុំមានសំណួរចង់សួរលោកដូច្នេះខ្ញុំសូមទទួលសំណួរពីកញ្ញាសៃមុំសៃមុំកំពុងចូលក្នុងកម្មវិធីលោវីអីបាទចាស
សួរលោកពូចៅវិធាន
សូមជម្រាបសួរសៃមុំបាទ
ចាលោកគ្រូលោកឡានជាបញ្ហាប្រឈមខាងក៏មានខាងសាស្ត្រីដែរប្រឈមមួយទៀតដែលខ្ញុំមើលឃើញនោះគឺត្រីក្រតែគាត់មានជីវិតក៏ច្រើនគាត់ប៉ុន្តែគាត់ត្រីក្រមិនមានជីវិតច្រើនគាត់ឲ្យកូនប្រុសរៀនគាត់អាចជួយកូនស្រីជួយរកសេដ្ឋកិច្ចវិញតែខ្ញុំឃើញបច្ចុប្បន្នភាពនៅកម្ពុជាអញ្ចឹងគឺថាត្រីចាប់ពីបណ្ដាយតាមជំនបងគឺគាត់អញ្ចឹងវិញគាត់ប្រឈមកូនស្រីវិញណាចា
ប
ាទគេនិយាយទីខ្ញុំគាត់ថាបញ្ហាប្រឈមមានច្រើនទៅដល់ណាមួយទៀតផ្នែកកំណត់គាត់ទៅខាងកូនស្រីក៏មានច្រើនពេកតែច្រើនពេកអត់មានស្ដីចាត់ថាការយកស្ដីវាអីមានបញ្ហាប្រឈមច្រើនណាអញ្ចឹង
ខ្ញុំ
គិតថាឥឡូវបើសិនណាមានសាលាដីចិត្តហើយទីកន្លែងសកម្មភាពមានអីផ្សេងចាក់ដីមានអីអញ្ចឹងតែហ្នឹងវាជួយឡើងវិញហ្នឹងវាជួយនឹងបាក់ជួយវាអាចជួយបានមួយផ្នែកតែមួយទៀតគឺគាត់ឪពុកម្ដាយណាគាត់អត់ឲ្យបន្តសិក្សាអីអញ្ចឹងគាត់បាក់កូនໃຫយចាស់ហើយអីអញ្ចឹងណាតើនេះវារីស្គលមួយទៀតហ្នឹងវាប្រឈមមួយបាក់ដែរហើយដូចខ្ញុំមើលគាត់ទៅកម្រិតផលត្រីអញ្ចឹងមានឆែលអូបម៉ាចាខ្ញុំគាត់ទៅគាត់គាត់ល្អមែនទេគាត់លើកសួរត្រីគាត់គិតថាបងត្រីជុកបើស្អាតត្រីគាត់បានស្ការសិក្សាគាត់អាចចូលរួមមើលគឺសហគមន៍មូលដ្ឋានហើយវាអាចឲ្យគាត់មានសេដ្ឋកិច្ចមានអីចឹងហើយមានអាចចូលរួមក្នុងសហគមន៍បានចំណេះដឹងវិញខ្ញុំគិតថានេះគំរូទៅលើអីខ្ញុំបើខ្ញុំអត់មានទេខ្ញុំគិតថាពេលខ្ញុំអត់បានរៀនច្រើនទៅពេលខ្ញុំមកពីក្រុមហ្នឹងខ្ញុំឃើញវារៀនមានសេដ្ឋកិច្ចច្រើនចឹងខ្ញុំមានអារម្មណ៍ថាខ្ញុំសិក្សាការសិក្សាមែនទេណាដែលថាសិក្សាការយើងយកបានបន្តទៀតហើយមានការសម្រេចខ្ញុំចឹងចឹងពូទៅគិតថាតើជំរុញនឹងទៀតពីរិគលតើយើងត្រូវជំរុញពីផ្នែកសម្បត្តិពុកម្ដាយរដ្ឋាភិបាលតើយើងត្រូវជំរុញមិនឲ្យប្រឈមនឹងគាត់ថាប្រឈមឧបសគ្គខ្លាំងណាស់ក្នុងសិទ្ធិត្រីវាជាប្រឈមមួយខ្លាំងមែនទែនអញ្ចឹងថាប្រទេសពិភពលោកតើប្រទេសណាមួយដែលនិយាយគេប្រទេសត្រីគាត់បានរីសិក្សាច្រើនណាស់ហើយឃើញថាអាចថានិយាយថាគេធ្វើឲ្យច្រាស់យ៉ាងហ្នឹងគឺ
បាទបាទសូមអរគុណស្រីមុំបាទបាទលោកសុភ័ក្រលោកបានឆ្លើយខ្លះខ្លះដែរតទៅនឹងបញ្ហានេះដូច្នេះខ្ញុំចង់ឲ្យលោកផ្ដល់ជាយោបល់បន្ថែមទៀតដូចជានៅសហរដ្ឋអាមេរិកនេះគេមានកម្មវិធីដែលដូចថាកូនអ្នកក្រីក្រហ្នឹងឲ្យបានដូចថាអាហារហូបចុកនៅសាលាបើដោយសារនៅរៀននៅនេះគេមានរៀនពេញមួយថ្ងៃអញ្ចឹងគេឲ្យហូបបាយថ្ងៃត្រង់ហើយនឹងអាហារព្រឹកអញ្ចឹងចុះបើខ្ញុំឃើញនៅស្រុកខ្មែរឃើញមានខ្លះដែរចុះបើសិនជាយើងពង្រីកកម្មវិធីហ្នឹងឧទាហរណ៍ដូចថាអនុញ្ញាតឲ្យសិស្សស្រីដែលដូចថាក្រីក្រនោះគាត់បានទទួលអាហារនៅសាលានៅអីទីអញ្ចឹងតើគេហៅថាកត្តាជំរុញឬក៏ incentive បែបហ្នឹងអាចនឹងជួយឲ្យគាត់បានមករៀនច្រើនទេបាទ
ខ្ញុំជឿអញ្ចឹងលោកកំសែងខ្ញុំជឿថាមិនគ្រាន់តែអាហារទេយើងត្រូវដឹងច្បាស់ថាអ្វីដែលអាចជួយផ្ដល់ឪពុកម្ដាយដើម្បីជួយជាពិសេសទៅដល់កូនស្រីស្រីដែលគាត់នៅសាលាដូចជាអាហារដែលលោកកំសែងទៅមានសាសមិញដូចជាអាហារូបករណ៍ណាដែលរាជរដ្ឋាភិបាលឬមួយក៏ក្រសួងរបស់យើងហើយនឹងសាលាខ្ពស់ខ្ពស់ប៉ុន្តែជាពិសេសឆ្នាំតែឧត្តមណែដែលគាត់ចាប់ផ្ដើមហើយគាត់ចាប់ផ្ដើមឲ្យអតិភិបទៅលើស្ត្រីហើយនឹងកម្រិតជីវភាពដូចដែលយើងនិយាយមិញណាហើយស្រីមុំមានប្រសាសន៍មិញហ្នឹងគឺជាការត្រឹមត្រូវណាបញ្ហាកតាសេដ្ឋកិច្ចហ្នឹងធ្ងន់ធ្ងរណាដូច្នេះហើយឲ្យតែយើងដឹងឲ្យតែយើងដឹងព័ត៌មានច្បាស់ថាតើសិស្សស្រីមួយណាក្រីក្រហើយដែលឪពុកម្ដាយអត់មានមធ្យោបាយតែឪពុកម្ដាយមានឆន្ទៈដើម្បីនឹងបញ្ជូនកូនរបស់ខ្លួនឯងនឹងបន្តទៅទៀតប៉ុន្តែគាត់ខ្វះមធ្យោបាយបើមិនយើងដឹងព័ត៌មាននឹងច្បាស់លាស់ខ្ញុំថាទាំងអាហារបំពេញប្រចាំថ្ងៃទាំងអាហាររូបកោទាំងមធ្យោបាយធ្វើដំណើរណាទាំងរៀនគួរព្រោះខ្ញុំអានរបាយការណ៍ទៅគឺថាសិស្សស្រីស្រីនឹងគាត់ចូលចិត្តរៀនម៉ាត់បន្ថែមហើយនឹងរៀនអង់គ្លេសបន្ថែមណាដូច្នេះប្រមាណមុខហ្នឹង4 5មុខហ្នឹងសិតជារឿងដែលគាត់ត្រូវការប៉ុន្តែរឿងដំបូងបំផុតហ្នឹងដើម្បីឲ្យយើងដឹងថាកន្លែងណាណាគាត់នឹងនៅកន្លែងណាដែលត្រូវការផ្ទាត់ប្រកាសអាហ្នឹងដែលទួលនីតិអាជ្ញាធរដែនដីនៃភូមិមេឃុំហ្នឹងត្រូវផ្ដល់ព័ត៌មានមកណាតំណាក់ដំណងជាមួយក្រសួងអប់រំប៉ះឥឡូវហ្នឹងវាស្ទះកន្លែងហ្នឹងណាដូច្នេះហើយខ្ញុំជឿថាអ្វីដែលលោកកំសែងមានប្រាប់ខ្ញុំឯកភាពពេញទីហើយបន្ថែម4 5មុខទៀតដែលយើងជួយបានដូច្នេះរឿងហ្នឹងហើយខ្ញុំជឿថាសង្គមទាំងមូលត្រៀមលក្ខណៈដើម្បីនឹងជួយព្រោះឥឡូវហ្នឹងតាមបណ្ដាញ Facebook ឬមួយក៏តាមចលនាយុវជនតាមអង្គការសង្គមស៊ីវិលដែលធ្វើការជាមួយនឹងនិស្សិតអីជាដើមមានបញ្ហាសន្តិសុខអាស្រមណាដើម្បីលើកស្ទួយចង់ជួយទូនីតិរបស់ក្មេងស្រីស្រីហ្នឹងកុំឲ្យគាត់ចេញពីសាលារៀនហើយគិតទៅនាំគ្នាទៅធ្វើរោងចក្រឬមួយទៅស្រុកថៃដើម្បីរកការងារធ្វើអីចឹងគឺថាមិនមែនជាអនាគតល្អទេលោកខ្ញុំទៅបាទ
បាទខ្ញុំសូមអនុញ្ញាតពីលោកទទួលសំណួរតាម Facebook មួយគឺលោកហៃសាលឹមបាទសាលឹមបានសួរថា ខ្ញុំសូមអានតែម្ដងគាត់ថាបច្ចុប្បន្ននេះក្រសួងអប់រំនិងរដ្ឋាភិបាលបានប្រកាសថាមិនយកលុយថ្លៃបង់សាលាទេក៏ប៉ុន្តែយើងដឹងហើយថានៅកម្ពុជាអ្នកក្រច្រើនជាងអ្នកមានខុសពីនៅសហរដ្ឋអាមេរិកក្មេងនិងមនុស្សចាស់រត់ចិញ្ចឹមតែនៅកម្ពុជាអត់ទេចំណាយប្រាក់ខែគ្រូតិចគាត់មិនសូវយកចិត្តទុកដាក់បង្រៀននៅពេលដែលជីវភាពម្ដាយឪពុកខ្វះខាតពេលនោះពួកគាត់ក៏ឲ្យកូនជប់រៀនទៅរកការងារធ្វើបាទដូច្នេះតើតើតោងនឹងកតាប្រាក់ខែគ្រូឬក៏ការបង្រៀនរហូតដល់ពេលខ្លះមានការបង្រៀនគួរនៅក្នុងម៉ោងរត់ហ្នឹងតើកតាអស់ហ្នឹងគឺការដោះស្រាយតាំងពីលោករដ្ឋមន្ត្រីថ្មីគាត់ឡើងមកតើលោកសង្កេតឃើញមានការផ្លាស់ប្ដូរខ្លះទេបាទ
ខ្ញុំគិតថាអ្វីដែលតាំងពីគាត់ឡើងមកហ្នឹងគឺថាមានបានប្រជែកគ្នានៅខាងគណៈដឹកនាំរបស់រាជរដ្ឋាភិបាលហ្នឹងហើយដោយយកកំសែងហើយនៅលោកសិលមលោកបានជ្រាបហើយគឺមានការដំឡើងប្រាក់ខែគ្រូហ្នឹងជាអតិភិបហើយមុនមន្ត្រីរាជការផ្សេងផ្សេងទៀតទាំងអស់មន្ត្រីរាជការទៀតទៀតហ្នឹងគឺថាតរទៅ2018ហ្នឹងបានប្រាក់ខែហ្នឹងក្នុងកម្រិតប្រហែលជា250ក៏ប៉ុន្តែគ្រូហ្នឹងប្រហែលជាបានមុនឯងក៏ប៉ុន្តែទោះបីជាមានការខំប្រឹងប្រែងយ៉ាងណាក៏ដោយយើងដឹងថាហើយគឺថាជីវភាពមិនមែនធម្មតាទេនៅប្រទេសកម្ពុជារបស់យើងគឺថ្លៃបើសិនជាលុយប៉ុណ្ណឹងក៏នៅតែរត់តាមទំនិញឡើងថ្លៃហ្នឹងក៏មិនទាន់ដែរដូច្នេះហើយគឺថាដរាបណានៅតែអញ្ចឹងគ្រូហ្នឹងគាត់នៅតែមានបញ្ហាអសកម្មដែលខ្ញុំទៅឃើញផ្ទាល់នៅពេលដែលខ្ញុំចុះទៅធ្វើការស្រាវជ្រាវនៅតាមខេត្តទាំងអស់ហ្នឹងហើយជាពិសេសតំបន់ដាច់ស្រយាលគាត់នៅតែបង្រៀនគួរណាគាត់នៅតែយកម៉ោងរត់ឬមួយក៏បង្រៀនគួរថ្លៃឬមួយក៏យកឯកសារកូពីនឹងគាត់នៅតែយកដូច្នេះឪពុកម្ដាយដែលអត់មានមធ្យោបាយហើយជាពិសេសក្មេងស្រីស្រីនឹងបើសិនជាគាត់អត់មានមធ្យោបាយគឺនៅតាមជនបទហ្នឹងខ្ញុំបានសួរនាយកសាលាហើយនិងសួរគ្រូហើយគឺអ្នកដែលឈប់មករៀនសង្គតកដាលកដាលថ្នាក់ហ្នឹងគឺក្មេងស្រីស្រីនឹងឯងតែម្ដងបាទដូច្នេះហើយគឺថារឿងហ្នឹងគឺធ្វើបាបក្មេងស្រីស្រីមែនទែនបញ្ហាជីវភាពដែលតកតងទៅនឹងបញ្ហាជីវភាពរបស់លោកគ្រូហើយនឹងបញ្ហាសេដ្ឋកិច្ចប្រចាំថ្ងៃរបស់ឪពុកម្ដាយរបស់ក្មេងស្រីស្រីហ្នឹង
បាទសូមអរគុណលោកសុភ័ក្រអរលោកអ្នកស្ដាប់យើងកំពុងតែពិភាក្សាគ្នាតកតងជាមួយនឹងបញ្ហាការអប់រំសម្រាប់សិស្សស្រីនៅប្រទេសកម្ពុជាជាពិសេសផលប៉ះពាល់ផលវិជ្ជមានដែលកើតឡើងបន្ទាប់ពីទស្សនកិច្ចរបស់លោកស្រី Michelle Obama បាទភ្ញៀវរបស់យើងជាប្រចាំខែហើយផ្សាយនៅក្នុងកម្មវិធីយប់នេះគឺលោកអោកសេរីសុភ័ក្របាទលោកជាអ្នកឯកទេសខាងផ្នែកអភិបាលកិច្ចល្អបាទប្រសិនបើលោកអ្នកចង់ចូលរួមសួរជាសំណួរសូមអញ្ជើញទូរស័ព្ទមកលេខ012 51 51 94ឥឡូវនេះខ្ញុំសូមអនុញ្ញាតពីលោកសុភ័ក្រសូមទទួលយកកញ្ញាស្រីម៉ៅអញ្ជើញមកពីខាងខេត្តកណ្ដាលបាទស្រីម៉ៅកំពុងចូលក្នុងកម្មវិធី Hello VOA បាទចា៎ខ្ញុំទទួលបានលោកសុ
ភ័ក្រមកខ្ញុំមានស្រីម៉ៅចាគំនិតនំរោថ្មីដែលរដ្ឋមន្ត្រីខាងស្រួងអប់រំយ៉ាងថ្មីខ្ញុំឃើញហើយប៉ុន្តែខ្ញុំគិតថាមាននៅតែខ្វះខាតគឺជាលោកវិស្មិនមានប្រសាទព្រោះការគិតពីអាចស្អាតខ្លួនខ្ញុំគាត់មានជីវភាពគួរសារគឺមិនជារីកគ្រាន់តែថាបានរួមរស់មិនធូរធារទេអញ្ចឹងក្នុងមួយថ្ងៃគឺជារយៈពេលទី11ត្រូវចំណាយលុយជិត10,000រៀលទាំងខ្សែឯកសារទាំងខ្សែរៀនគួរខ្ញុំចង់ដឹងថាតាមលោកមានជំនាញឯកទេសខាងអង្គការទីក្រុងគួរថាក្រសួងអប់រំនឹងមានកំណែតម្រង់របៀបមិនក្នុងការឲ្យមានមកសិក្សាពេញលេញក្នុងមេរៀនហ្នឹងដើម្បីរៀនគួរបន្ថែមឬរៀនតិចតួចហើយអាការគុកពីឯកសារថតទាំងឡងលោកនេះវាមានអាយុធិសាស្ត្រផ្សេងការកត់ត្រាឯកឬក៏សម័យឥឡូវទៅតែគុកពីថតទាំងឡងលោកឯកសារអញ្ចឹងខ្ញុំចង់សួរអញ្ចឹងណាព្រោះវាចំណាយលុយខ្លាំងពេកបើកូនស្រីមាន3នាក់វាត្រូវចំណាយជិត30,000នៃជីវភាពខ្មែរយើងមានតែណាចំណាយដល់ម្លឹងខែទីអ្នកមានខ្លាំងទេហើយមួយទៀតខ្ញុំក៏នឹកដែរថាតើវាតកតងនឹងថាអភិវឌ្ឍន៍ជីវកម្រិតជាពីគូឆានលសុខងាយដែលអត់ឬក៏យើងគ្រាន់តែកំណែរំលងអប់រំប៉ុន្តែអាចកម្រិតជីវភាពរស់នៅនៅតែប៉ុណ្្នឹងថាវាអាចទៅរួចដែរព្រោះយើងចេះតែជំរុញតែរៀនយើងត្រូវពឹងជំនួយរហូតទោះបីយើងត្រូវពឹងខ្លួនឯងដោយការកសាងជីវភាពគូឆាខ្មែរដែរខ្ញុំមានសំណួរពីរហ្នឹងអរគុណជំរាបលា
បាទសូមអរគុណបាទសូមជ័យលោកសុភ័ក្របាទ
ប បាទខ្ញុំគិតថាចំពោះសំណួរទី1ខ្ញុំមិនជឿថានៅក្នុងម៉ោងពេលសប្តាហ៍ហ្នឹងឥឡូវលោកកំសែងលោកលឺទេ
បាទខ្ញុំឮសំចេញមានប្រសាសន៍ចាំបាទ
បាទខ្ញុំគិតថាចំពោះសំណួររបស់ស្រីម៉ៅទី1ហ្នឹងដើម្បីឲ្យក្រសួងហ្នឹងគឺថាធ្វើយ៉ាងណាចាត់វិធានការកុំឲ្យមានបញ្ហាលក់កូពីពីសំណាក់គ្រូបង្រៀនទាំងនៅទីក្រុងប្រជុំជនឬមួយនៅតាមជនបទខ្ញុំគិតថាបញ្ហាហ្នឹងដរាបណាគ្រូបង្រៀននៅតែគ្មានមធ្យោបាយប្រាក់ខែបានសមរម្យដើម្បីនឹងរស់ហ្នឹងខ្ញុំជឿថាគាត់នៅតែធ្វើបន្តអញ្ចឹងព្រោះអានេះជាផ្នែកមួយដែលគាត់រកអញ្ចឹងកាពះរបស់គាត់ដែរដូច្នេះហើយគឺថាគាត់ត្រូវគិតដល់ខ្លួនគាត់ហើយខ្ញុំពិបាកនឹងមើលឃើញដំណោះស្រាយក្នុងរយៈពេលខ្លីខាងមុខហ្នឹងថាតើអាចនឹងធ្វើយ៉ាងណាដើម្បីកុំឲ្យមានការលក់កូពីឬមួយលក់ស្អីផ្សេងទៀតបានណាហើយរបស់អស់ហ្នឹងជារឿងសុទ្ធតែចាំបាច់ដើម្បីសិស្សហ្នឹងយកទៅរៀនបន្ថែមឬមួយក៏រៀនដើម្បីនឹងត្រៀមខ្លួនសម្រាប់ប្រឡងឆោមាសឬមួយប្រឡងប្រចាំឆ្នាំឬមួយប្រឡងឌីប្លូមបាក់ឌុបអីជាដើមដូច្នេះខ្ញុំមើលមិនឃើញដំណោះស្រាយក្នុងរយៈពេលខ្លីខាងមុខនឹងទេចំណែកបញ្ហាទី2ដែលស្រីម៉ៅបានលើកខ្ញុំឯកភាពពេញទីតែម្ដងវាតាក់ទងទៅនឹងកត្តាសេដ្ឋកិច្ចសង្គមទាំងមូលតែម្ដងតាក់ទងទៅនឹងការបែងចែកកំណើនសេដ្ឋកិច្ចរបស់យើងដែលយើងចេះតែថា7កណ្ដក់សញ្ញា 5% មួយឆ្នាំហ្នឹងយើងមានមោទនភាពណាស់នឹងកំណើនសេដ្ឋកិច្ចខ្ពស់អញ្ចឹងក៏ប៉ុន្តែការបែងចែកភោគផលនៃកំណើនសេដ្ឋកិច្ចខ្ញុំមើលទៅគឺថាត្រូវតែសារឬជាបណ្ដាបណ្ដាទៅទៀតដើម្បីឲ្យវាហូរធ្លាក់ទៅដល់អ្នកដែលក្រីក្រហ្នឹងជំរុញអ្នកដែលនៅក្រីក្រហ្នឹងឲ្យមកដល់ថ្នាក់កណ្ដាលមកណាបាទហើយទាញអ្នកមានមានហ្នឹងកុំឲ្យមានខ្លាំងពេកឲ្យមកនៅចិត្តអ្នកកណ្ដាលហ្នឹងដែរបើមិនជានៅតែមានកម្លាតខ្លាំងចឹងទៀតអាហ្នឹងគឺថាពិបាកហើយរឿងនេះខ្ញុំឯកភាពពេញទីជាមួយនឹងស្រីម៉ៅលោកកំសែងបាទ
បាទចុះលោកសុភ័ក្រខ្ញុំឃើញលោករដ្ឋមន្ត្រីថ្មីលោកបានជួនដំណឹងផងដែរតាក់ទងជាមួយនឹងដូចថាការបែកធ្លាយយកសិភៅរបស់រដ្ឋមកលក់នៅតាមទីផ្សារហើយលោកក៏បានជួនដំណឹងពមៀនទៅដល់បុគ្គលិកសុខសំទោសបុគ្គលិកសិក្សាធិការហើយនឹងអ្នកលក់នឹងកុំឲ្យលក់នឹងលោកឃើញបាតុភិបនឹងមានប្រសិទ្ធភាពយ៉ាងម៉េចដែរបាទ
ខ្ញុំគិតថាកន្លែងណាដែលមានការត្រួតពិនិត្យទៅដល់ដូចជានៅតាមទីក្រុងណាបាទមានមតិសាធារណជនតាមការតាមដានការមើលនិស្សិតបញ្ញវន្តយុវជនសង្គមស៊ីវិលដែលអាចមើលឃើញអ្នកកសែតនឹងក៏ច្រើនអ្នកអាចយកទៅដាក់នៅក្នុង Facebook ភ្លាមកន្លែងហ្នឹងគឺថាអត់មានទេលោកកំសែងបាទអាហ្នឹងមានប្រសិទ្ធភាពការចាត់វិធានការក៏ប៉ុន្តែកន្លែងណាដែលឆ្ងាយពីភ្នែកសាធារណជនផ្នែកដូចប្រព័ន្ធផ្សព្វផ្សាយកាលណែដែលមិនបានឃើញហើយយើងដឹងស្រាប់ហើយគឺថាសាលាដែលនៅតាមទីជនបទហ្នឹងគឺថាមានរហូតដល់ទៅ15,000សាលាដូច្នេះការពិនិត្យការបញ្ញាយហ្នឹងគឺថាស្ថិតនៅលើអំណាចហ្នឹងនៅលើនាយកសាលានៅការគ្រប់គ្រងរបស់គាត់ហើយគាត់អ្វីដែលគាត់អាចរលួយបានចង្កល់ទៅក៏មិនត្រូវតាមច្បាប់មិនត្រូវនឹងការណែនាំរបស់ក្រសួងគឺគាត់គិតពីរហើយព្រោះអត់មានអ្នកណាឃើញអានឹងហើយចង់ឲ្យបានថាវាមានកម្រៀតទៅវិញទីក្រុងហើយនឹងជំនបត្តិលោកកំសែងបា
ទបាទនៅមួយទៀតនៅប្រទេសកម្ពុជាបើខ្ញុំសូមយកករណីនៅសហរដ្ឋអាមេរិកប្រៀបធៀបតិចចុះតើលោកមើលឃើញប្រយោជន៍យ៉ាងម៉េចដែរដូចជាបណ្ណាល័យដូចជាប្អូនស្រីម៉ៅមិញបានលើកឡើងពីការលក់ឯកសារបើក្នុងករណីដែលបណ្ណាល័យមានឯកសារសិស្សមិនបាច់ទិញសិស្សគាត់គ្រូប្រាប់ថាអានសិភៅនេះគាត់ទៅរកនៅបណ្ណាល័យតើបណ្ណាល័យស្រុកខ្មែរហ្នឹងគឺគាត់មានទៅដល់កម្រិតស្រុកឬក៏កម្រិតឃុំឬក៏កម្រិតខេត្តយ៉ាងម៉េចដែរសម្រាប់ប្អូនៗដែលជាសិស្សអាចទៅរកឯកសារសិក្សាបានហ្នឹងបាទ
បណ្ណាល័យហ្នឹងខ្ញុំគិតថាជាគំនិតល្អណាស់ទោះបីជាយើងនៅក្នុងស្រុកខ្មែរនេះក៏ដោយក៏ការបណ្ដុះវប្បធម៌នៃការអានសៀវភៅហ្នឹងកន្លែងណាដែលមានជាពិសេសសៀវភៅទៅតាមកម្រិតដែលនៅតាមបឋមសិក្សាដែលបណ្ណាល័យដែលមានរូបមានអក្សរតិចរូបច្រើនអាហ្នឹងជួយច្រើនណាស់ហើយកូនសិស្សដែលគាត់ទៅអានហ្នឹងជាពិសេសអានដែលអត់មានបង់ថ្លៃទៅទៀតអាហ្នឹងគឺច្រើនមែនទែនក៏ប៉ុន្តែខ្ញុំសូមជម្រាបលោកកំសែងដោយត្រង់ហើយនឹងអ្នកស្ដាប់ LOV LOV ទាំងអស់គឺនាយកសាលាច្រើនណាស់ដែលខ្ញុំបានទៅឃើញនៅតាមខេត្តនៅតាមទីជនបទហ្នឹងគឺជួនកាលទៅគាត់មិនសូវជាសំណុំពរឬមួយមិនសូវជាបើកទូលាយ មាននាយកសាលាខ្លះគាត់បើកទូលាយដែរប៉ុន្តែភាគច្រើននៅមិនទាន់បើកទូលាយឡើយទេគឺថាគាត់គិតថាអាហ្នឹងវាអាចខូចទៅប្រយោជន៍របស់គាត់ណាបាទកូនសិស្សខ្ញុំផ្ទុយដែលជាគ្រូបង្រៀនហ្នឹងគាត់ថាសុំបើកបណ្ណាល័យមួយនៅម៉ោងហ្នឹងហើយយើងខ្ញុំសិក្សាសរំជួយលុយហ្នឹងគឺថានៅតែមិនទាន់ចេញនឹងដេញគម្រោងការបើកបណ្ណាល័យហ្នឹងហើយយើងមានទាំងសភៅយើងមានទាំងកូពីរៀនយើងមានទាំងស្អីស្អីទាំងអស់ក៏ប៉ុន្តែឧបសគ្គធំគឺនៅនាយកសាលាហ្នឹងហ្មងអញ្ចឹងហើយបានថាពិបាកខ្លាំងមែនទែនកន្លែងខ្លះខ្លះទៅក៏ស្រួលប៉ុន្តែជាទូទៅមិនទាន់ស្រួលមែនទែនទេលោកកំតែងបាទ
បាទលោកសុភ័ក្រយើងនៅសល់ពេល2នាទីទៀតដូច្នេះខ្ញុំពេលដែលយើងដាច់អំបញ្ញមិញខ្ញុំបានអាននៅដោយថាតួលេខមួយចំនួនដែលរកឃើញតាក់ទងជាមួយនឹងការចុះឈ្មោះចូលរៀនហ្នឹងដូចជាក្នុងចំណោមដូចថាសិស្ស100នាក់សិស្ស100នាក់ដែលចូលរៀននៅថ្នាក់ទី1ទម្រាំគាត់ទៅរៀនចប់ទៅដល់ថ្នាក់ទី9នៅសល់តែ20នាក់ទេបាទគឺខ្ពស់មែនតើអត្រានៃការបោះបង់ការសិក្សាដូច្នេះលោកមានសុទិដ្ឋិនិយមទេនៅក្នុងដូចថារយៈពេលពីឥឡូវនេះទៅដល់ដូចថា10ឬក៏15ឆ្នាំមុខទៅខាងមុខទៀតតើអត្រានេះអាចនឹងកើនបានប្រសើរជាងពេលកន្លងមកទេបាទ
លោកកំសែងការពិតទៅបាទនៅក្នុងហ្នឹងគឺថាទឹកយើងទៅតែនិយាយគ្នាឲ្យបានច្បាស់លាស់ហើយខ្ញុំគិតថានាយកសាលាជាពិសេសក្រសួងអប់រំត្រូវតែធ្វើយ៉ាងណាដើម្បីឲ្យមានការពិតនៅក្នុងហ្នឹងព្រោះនាយកសាលាដែលបង្ហាញរបាយការណ៍ទៅក្រសួងហ្នឹងថានិយាយតែពីរឿង10ទៅ15%ទេដែលកូនសិស្សអត់មករៀនប៉ុន្តែតាមតួលេខក្រៅផ្លូវការដែលខ្ញុំទៅជែកជាមួយនាយកសាលាខ្លះដែលគាត់និយាយដោយការរាប់អានគ្នាហើយនឹងគ្រូសាលាហ្នឹងតួលេខនៃកូនសិស្សហើយជាពិសេសកូនសិស្សស្រីដែលឈប់រៀនដោយសារបញ្ហាសេដ្ឋកិច្ចឬមួយបញ្ហាផ្សេងៗទៀតមានទៅដល់ទៅ30-30%លោកកំសែងហើយនៅក្នុងអនាគតខ្លីៗខាងមុខនេះតារាមណាស្ថានភាពសេដ្ឋកិច្ចរបស់យើងនៅអញ្ចឹងជីវភាពរបស់គ្រូនៅតឹងផ្ទុះអញ្ចឹងក្នុង5ឆ្នាំខាងមុខទៀតខ្ញុំមើលថាមិនទាន់ជាមានការកែប្រែអីល្មមឲ្យដូចដែលយើងចង់បាននោះទេតែខំទៅទៀតប៉ុន្តែ10ឆ្នាំទៀតយើងមិនអាចថាបានដែរបើសិនជាសេដ្ឋកិច្ចជឿនលឿនកើនឡើងទៅប្រជាពលរដ្ឋកាន់តែចេះដឹងទៅដេញបណ្ដាញព័ត៌មាន Facebook កាន់តែខ្លាំងទៅអាហ្នឹងក៏ស្ថានភាពហ្នឹងទៅដែរស៊ីសងប្រជាពលរដ្ឋហើយនៅសង្គមស៊ីវិលហ្នឹងធ្វើការតបស៊ូមតិយ៉ាងណាឲ្យបានសស្រសំទៅថ្ងៃមុខទៀតនេះជាការគិតរបស់ខ្ញុំលោកមន្ត្រីបាទ
បាទសូមអរគុណលោកសុភ័ក្រដែលបានចូលរួមផ្ដល់ជាយោបល់និងចែករំលែកនៅការរកឃើញនិងបទពិសោធន៍របស់លោកទាក់ទងនឹងការអប់រំនៅក្នុងប្រទេសកម្ពុជាឥឡូវនេះយើងមកដល់ទីបញ្ចប់ទៅហើយសូមអរគុណលោកមែនតែនហើយសូមជម្រាបលាយើងនឹងជួបគ្នានៅខែក្រោយបាទ
បាទជម្រាបលាបាទបាទ
អស់លោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកនេះពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍អំពីព្រឹត្តិការណ៍ថ្មីៗនៅប្រទេសកម្ពុជានិងនៅក្នុងពិភពលោកលំដាប់តទៅនេះលោកជឹងពូជីនសូមជូនព័ត៌មានអន្តរជាតិសង្ខេបសូមអញ្ជើញលោកពូជីន
អរគុណពួកអ្នកកាន់ទុករាប់ពាន់អ្នកបានប្រមូលផ្ដុំគ្នានៅខាងក្រៅគេហដ្ឋានផ្លូវការរបស់លោកនាយករដ្ឋមន្ត្រីនៅក្នុងប្រទេសសិង្ហបុរីដើម្បីដាក់កម្រងផ្កាហើយគោរពវិញ្ញាណក្ខន្ធលោកលីខ្វាន់យូអ្នកបង្កើតប្រទេសដែលបានទទួលមរណភាពនៅព្រឹកថ្ងៃច័ន្ទនេះក្នុងជំនមីយុ91ឆ្នាំលោកលីបានចូលសម្រាកក្នុងមន្ទីរពេទ្យនៅដើមខែកុម្ភៈដោយមានជំងឺរលាកទងសួតហើយក្រោយមកត្រូវបានគេប្រើឧបករណ៍ដើម្បីពន្យាជីវិតការិយាល័យរបស់នាយករដ្ឋមន្ត្រីសិង្ហបុរីបានប្រាប់ឲ្យដឹងថាលោកលីដែលបានដឹកនាំប្រទេសជាកោះនោះពីឆ្នាំ1959ដល់ឆ្នាំ1990បានទទួលមរណភាពនៅព្រឹកថ្ងៃច័ន្ទនេះគណៈបកអភិរក្សនិយម OMP នៃប្រទេសបារាំងដែលដឹកនាំដោយអតីតប្រធានាធិបតី Nicolas Sarkozy បាននាំមុខនៅក្នុងការបោះឆ្នោតមូលដ្ឋាននៅថ្ងៃអាទិត្យគណៈបកសង្គមនិយមរបស់ប្រធានាធិបតី François Hollandeមិនបានរំពឹងថានឹងបានទទួលជោគជ័យទេក៏ប៉ុន្តែបានលើកទឹកចិត្តពលរដ្ឋបារាំងឲ្យចេញទៅបោះឆ្នោតដើម្បីប្រឆាំងគណៈបករណសិរ្សស្ដាំនិយមរបស់លោកស្រី Marine Le Pen ដែលគេស្គាល់ថាជាគណៈបក FN ការព្យាករណ៍មុនដំបូង បានផ្ដល់ឲ្យគណៈបក UMP បានទទួលសញ្ញាឆ្នោតចំនួន 31% ដោយគណៈបក FN បានទទួលសញ្ញាឆ្នោតចំនួន 24%គណៈបកសង្គមនិយមដែលជាគណៈបកកំពុងកាន់អំណាចបានថិតនៅក្រោយគេដោយបានទទួលសញ្ញាឆ្នោតតែ 19% ប៉ុណ្ណោះមេដឹកនាំនៃប្រទេសក្រិចដែលរួមរិទ្ធដោយបំណុលបានជួបជុំគ្នានៅថ្ងៃច័ន្ទនេះជាមួយមេដឹកនាំមហាអំណាចសេដ្ឋកិច្ចអាល្លឺម៉ង់យោងទៅតាមកាសែត Financial Times បានប្រាប់ឲ្យដឹងថាលោក Alexis Tsipras នាយករដ្ឋមន្ត្រីនៃប្រទេសក្រិចបានប្រមានលោកស្រីអធិការបតី Angela Merkel នៃប្រទេសអាល្លឺម៉ង់មុនពេលជំនួបរបស់ពួកអឺរ៉ុបនៅថ្ងៃច័ន្ទនេះថាប្រទេសរបស់លោកនឹងមិនអាចសងប្រាក់បំណុលរបស់ខ្លួនដោយគ្មានការជំនួយពីសហភាពអឺរ៉ុបនោះទេកាសែតនោះបានប្រាប់ឲ្យដឹងទៀតថាខ្លួនបានទទួលលិខិតចុះថ្ងៃទី15ខែមីនាដែលក្នុងនោះលោកនាយករដ្ឋមន្ត្រី Tsipras បានព្រមានថារដ្ឋាភិបាលរបស់លោកនឹងផ្ដោតលើការជៀសរើសរវាងសងប្រាក់កម្ចីដែលកាន់កាប់ដោយមូលនិធិរូបិយវត្ថុអន្តរជាតិ IMF ឬបន្តចំណាយប្រាក់សង្គមសមាជិកសភានៃគណៈបកប្រឆាំងនៅក្នុងប្រទេស Sierra Leone កំពុងជំទាស់ប្រឆាំងចំណាត់ការរបស់ប្រធានាធិបតី Ernest Bai Koroma ដើម្បីបណ្ដេញអនុប្រធានាធិបតីដែលហៅចំណាត់ការនេះថាជាការរំលោភរដ្ឋធម្មនុញ្ញរបស់ប្រទេស Sierra Leone លោក Saluman Bencha Tejasia អគ្គលេខាធិការនៃគណៈបកប្រជាជនដែលជាគណៈបកប្រឆាំងដ៏សំខាន់មួយនៃប្រទេស Sierra Leone បានប្រាប់ VOA ថាគណៈបករបស់លោកកំពុងបញ្ជូនបញ្ហានេះទៅតុលាការកំពូលហើយបានអំពាវនាវដល់សមាជិកសភាឲ្យធ្វើការតវ៉ាប្រឆាំងដោយការដើរចេញពីសម័យប្រជុំសភាដែលចូលរួមដោយលោកប្រធានាធិបតីកូរ៉ូម៉ាហើយនិងអនុប្រធានាធិបតីថ្មីរបស់លោកសមាជិកមុនដំបូងនៃរដ្ឋាភិបាលឯកភាពជាតិដ៏ខ្លាំងមួយនៅក្នុងប្រទេសលីប៊ីអាចត្រូវតែងតាំងនៅក្នុងរយៈពេលប្រមាណថ្ងៃទៀតនេះតាមបេសកជនរបស់អង្គការសហប្រជាជាតិប្រចាំនៅប្រទេសលីប៊ីបេសកជនអង្គការសហប្រជាជាតិលោក Bernardino Leon បានប្រាប់ពួកនាយកព័ត៌មាននៅក្នុងទីក្រុង Brussels នៅថ្ងៃច័ន្ទនេះថាមានឱកាសថាយើងអាចធ្វើឲ្យមានការជឿនលឿនហើយនឹងអាចមានឈ្មោះសមាជិកលើកដំបូងសម្រាប់រដ្ឋាភិបាលឯកភាពជាតិមួយនៅក្នុងប្រទេសលីប៊ីនៅសប្តាហ៍នេះប្រទេសប៉ាគីស្ថានបានធ្វើក្បួនព្យុហយាត្រានៃទិវានៃការបង្កើតសាធារណរដ្ឋលើកដំបូងរបស់ខ្លួននៅថ្ងៃច័ន្ទនេះបន្ទាប់ពីការផ្អាកអស់រយៈពេល7ឆ្នាំដើម្បីសង្កត់ពីការធ្វើឲ្យប្រសើរឡើងនៅសន្តិសុខជុំវិញប្រទេសនោះបន្ទាប់ពីកិច្ចប្រតិបត្តិការដែលដឹកនាំដោយយោធាប្រឆាំងនឹងក្រុមភេរវកម្មកាលពីពេលថ្មីៗនេះលោកប្រធានាធិបតីសហរដ្ឋអាមេរិកបារ៉ាក់អូបាម៉ាកំពុងអំពាវនាវឲ្យមានការបោះឆ្នោតដោយសេរីនិងយុត្តិធម៌នៅក្នុងប្រទេសនីហ្សេរីយ៉ានៅថ្ងៃសៅរ៍ខាងមុខហើយអំពាវនាវឲ្យប្រជាពលរដ្ឋនីហ្សេរីយ៉ាច្រានចោលអំពើហិង្សាដែលបានធ្វើឲ្យមានការសៅហ្មងដល់ការបោះឆ្នោតកាលពីពេលមុនលោក Helder Al-Abadi នាយករដ្ឋមន្ត្រីនៃប្រទេសអ៊ីរ៉ាក់នឹងបំពេញទស្សនកិច្ចនៅក្នុងរដ្ឋធានី Washington នៅខែក្រោយដើម្បីពិភាក្សាពីការប្រយុទ្ធដែលកំពុងបន្តមានឡើងដើម្បីប្រឆាំងពួកជនសកម្មប្រយុទ្ធរដ្ឋអ៊ីស្លាមនេះតាមការប្រកាសរបស់សេតវិមាននៅថ្ងៃច័ន្ទនេះ
កម្មវិធីផ្សាយរបស់ VOA សំឡេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែប៉ុណ្ណេះសូមលោកអ្នករង់ចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពុជា22 41 49និង190ម៉ែត្រត្រូវនឹងកម្រិត13640 7260 6060និង1575 kHz ឬតាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរ khmer.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် March 23ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးပါပါဒီကနေ့မနေ့ပိုင်းမှာကွဲလွန်သွားခဲ့တဲ့စင်ကာပူခေါင်းဆောင်ကြီးလီကွမ်ယူအတွက်ဝန်ကြီးချုပ်နေရှေ့မှာထောင်နဲ့ချီတဲ့လူတွေလာရောက်ပြီးပန်းတွေနဲ့ဂါရဝပြုနေကြပါတယ်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားကအငင်းပွားနေတဲ့နေဆက်ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်နှစ်နိုင်ငံကြားဆွေးနွေးနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသင်္ကီထိုက
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့တိုင်းရင်းဒေသတွေကမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တို့ကြားကတိုက်ပွဲအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်
။ဒီနေ့ကမပွဲကြည့်တော့တော့ဒီပြမတပွဲကကျောင်းမဲမြို့နယ်တက်ကမန်ကောမြို့နယ်ကကျောက်ဖြူရွာအနီးမှာတကယ်ဖြစ်တဲ့ဒီညနေ
၃ဒါတော့တအားပလာလွတ်မြောက်ရေးတပ်ရဲ့ပြောခွင့်ရတာအိုက်ကျော်ပါရှင်တစ်ဆက်ထဲမှာပဲတိုင်းရင်းဒေသထိုးစစ်တွေအပေါ်ရှုမြင်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိသလိုတာယာဝတီထောင်ရင်းကကျင်းကျနေတဲ့ចောင်းသားတွေရသင့်ရတိုက်တဲ့အခွင့်အရေးတွေရရှိပါသလားဆိုတာနဲ့စင်ကာပူကိုတီထောင်ခဲ့သူလီကွမ်ယူရဲ့ဘဝတသက်သာဆွမ်းဆောင်ခဲ့မှုတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြားရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင
်စင်ကာပူနိုင်ငံကိုတီထောင်သူဝန်ကြီးချုပ်ဟောင်းလီကွမ်ယူဒီကနေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့တဲ့အတွက်ဝမ်းနည်းပူဆွေးနေသူတွေဟာဝန်ကြီးချုပ်နေရှေ့မှာပန်းတွေလာချပြီးဂရဝပြုနေကြပါတယ်။သူဟာကွယ်လွန်ချိန်မှာအသက်62နှစ်ရှိပါပြီ။ဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာပြင်းထန်တဲ့အဆုတ်အအေးမီယောဂါနဲ့ February လအစောပိုင်းကတည်းကစင်ကာပူအထွေထွေဆေးရုံကြီးမှာဆေးကုသမှုခံယူနေရတာဖြစ်ပြီးတနင်္လာနေ့အစောပိုင်းကတော့ညဉ့်ညံသာသာပဲကွယ်လွန်သွားခဲ့တယ်လို့ဝန်ကြီးချုပ်လီစိန်နှုံယုံကနေကြေညာချက်ထုတ်ပြန်ပါတယ်။စင်ကာပူနိုင်ငံကိုလာမဲ့တနင်္လာနေ့ Mr. Lee အတွက်နိုင်ငံတော်အခမ်းအနားနဲ့ဇာပနာကျင်းပမယ်အချိန်ထိခုနှစ်ရက်ကြာနိုင်ငံတော်ဝန်ထမ်းကြေကွဲပွဲကာလဖြစ်တဲ့စင်ကာပူဆိုရကကြေညာလိုက်ပါတယ်။တနင်္လာနေ့အင်ကာနေတွေကိုမိသားစုတွေအတွက်တည်ထောင်ထားပြီးဗုဒ္ဓဘူးနေမှာတော့ကျွမ်းကျင်တဲ့ရုပ်ကလပ်ကိုလွှတ်တော်ကိုတည်ယူသွားမှာဖြစ်ပါတယ်။ဇာပနာအခမ်းအနားနဲ့မိမတကြိုခင်အချိန်ထိအဲ့ဒီမှာအများပြည်သူလာရောက်ပြီးဂါရဝပြုခွင့်ပေးထားမှာလည်းဖြစ်ပါတယ်
။ He inspired us, gave us courage, kept us together and brought us here.
သူကကျွန်တော်တို့ကိုအားကြစေတယ်လို့ရဲစွမ်းတက်တီနဲ့ဆက်လက်ရှင်သန်စေပြီးအခုလက်ရှိအခြေအနေကိုရောက်ရှိခဲ့သူပါသူကကျွန်တော်တို့ရဲ့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ပြီးစင်ကာပူဆိုတဲ့နိုင်ငံကိုတီထောင်ခဲ့တယ်လို့ကျွန်တော်တို့စင်ကာပူနိုင်ငံသားဖြစ်ရတာကိုပါဂုဏ်တက်စေခဲ့သူပါသူလိုလူမရှိနိုင်တယ်လို့စင်ကာပူနိုင်ငံသားတွေအတွက်တင်မကတခြားသူတွေအတွက်ဆိုရင်လည်းလီကွန်ယူဟာစင်ကာပူပါပဲလို့သူ့ရဲ့သားဖြစ်သူဝန်ကြီးချုပ်လီစိန်လွန်းကနိုင်ငံတော်ရုပ်သံမှင်ကောမှာပြောကြားခဲ့တာပါမစ္စတာလီယာ1959ခုနှစ်မှာဗြိတိရှ်ကိုလိုနီအဖြစ်ကနေရုံးထွက်ပြီးပေါ်ပေါက်လာတဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်လာပြီး1990ထိတာဝန်ထမ်းဆောင်ခဲ့သူပါဒီကနေ့မြန်မာနိုင်ငံမှာကျင်းပနေတဲ့အာဆီယံမြန်မာညီလာခံဖွံ့ဖြိုးရေးမှာတော့ကွယ်လွန်သွားပြီဖြစ်တဲ့မစ္စတာလီကိုဂုဏ်ပြုတဲ့အနေနဲ့တမနစ်ကြာငြိမ်းသက်ပြီးဂါရဝပြုခဲ့ကြပါတယ်။သူ့ရဲ့အမြင်ကဝိဝါဒပွားပွဲဖြစ်ချင်ဖြစ်နေပေမဲ့သူဟာဘရော့မှာတွယ်ဝိုက်မနေပဲပြက်ပြက်သားသားပြောဆိုတတ်သူလို့ညီလာခံကိုကမကထလုပ်တဲ့စင်ကာပူနိုင်ငံရေးရာသိပ္ပံကပမခဆိုင်မွန်တေးကပြောပါတယ်။မစ္စတာလီဟာစင်ကာပူကိုအာရှမှာစီးပွားရေးအင်အားကြီးဖြစ်လာဦးဆောင်ခဲ့ရုံမကနိုင်ငံရဲ့အခြေခံအဆောက်အဦတွေခိုင်မာခင့်မြောက်နဲ့ပညာရေးစနစ်ကိုကမ္ဘာမှာရင်းမောင်းတန်းနိုင်တဲ့အဆင့်ရောက်အောင်လှုပ်ဆောင်ခဲ့သူပါဒါပေမဲ့နှစ်ပေါင်း30ကျော်သူအုပ်ချုပ်ခဲ့တဲ့ကာလမှာနိုင်ငံရေးတိုက်ခန့်တွေပေါ်ဖိနှိပ်တဲ့လုပ်ရချက်အာနာရှင်ဆန်နယ်လို့ဝေဖန်မှုတွေလည်းခံရပါတယ်မစ္စတာလီဟာကင်ဘရစ်ဂျ်တက္ကသိုလ်ကဥပဒေဘွဲ့ရသူဖြစ်ပြီးလန်ဒန်မှာပဲစီးပွားရေးပညာရပ်ကိုစီးပူးခဲ့သူဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုနဲ့အာဖဂန်နိုင်ငံတို့ကြားရင်းနှီးမှုတွေဟာအခြေခံချက်ချခိုင်မာပြီးအာဖဂန်လူထုအတွက်လွတ်လပ်မှုနဲ့မျှော်လင့်ချက်တွေပေးနိုင်တဲ့အတွက်ကျေးဇူးတင်ကြောင်းအာဖဂန်သမ္မတ အရှက်ကန်နီကဒီနေ့မှာပဲထုတ်ပြောလိုက်ပါတယ်။ဝါရှင်တန်မှာအမေရိကန်ဆွေရတာဝန်ရှိသူတွေနဲ့၃ရက်ကြာတွေ့ဆုံမှုလုပ်မဲ့အစပထမနေ့မှာပဲအာဖဂန်ခေါင်းဆောင်တက်ကတာလီဘန်တို့ရဲ့ပုံကံမှုတွေကိုအမြင့်ဖြုတ်ဖို့ကိုလည်းပြောသွားခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာ2000တခုနှစ်အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းမှာအယ်ဂိုင်ဒါအကြမ်းဖက်သမားတွေကိုအာဖဂန်မှာလိုက်လံချေမှုနေတာ73နှစ်ကျော်ကြာလာတဲ့ယခုအချိန်ထိအာဖဂန်ဆွေရတက်ကိုတာလီဘန်တွေကဖြုတ်ချဖို့ဆက်ကြိုးစားနေကြဆဲဖြစ်ပါတယ်။ပင်တဂွန်စစ်ဌာနချုပ်မှာအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်တန်ကာတာနဲ့တွေ့ရမှာအကြမ်းဖက်ဝါဒဟာချင်းချောက်မှုတစ်ခုဖြစ်တယ်လို့မကောင်းဆိုးဝါးလို့ရတစ်ခုဖြစ်နေလေသမရကရည်ညွှန်းပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းအာဖဂန်လူထုအနေနဲ့အကြမ်းဖက်မှုတွေကိုလက်ခံမှာမဟုတ်တယ်လို့အညာခံမှာလည်းမဟုတ်ဘူးလို့ဆိုလိုက်ပါတယ်ဒီလိုကြိုးပမ်းရမှာအမေရိကန်ပြည်တော်စုနဲ့ခိုင်မာတဲ့ရင်းနှီးမှုတွေနဲ့တူကမ္ဘာကြီးလွတ်မြောက်ရေးအတွက်ရှေ့တန်းကအကာအကွယ်ပေးသွားမှာလို့လည်းပြောကြားခဲ့ပါတယ်အာဖဂန်သမရနဲ့ဆွေရအဖွဲ့အမှုဆောင်ရာရှိချုပ်အဗ်ဒူလာတို့ကမနက်ဖြန်အင်ကာနီချိုင်တို့အမေရိကန်သမရဘရိုက်အိုဘားမာနောက်ဒုတိယသမ္မတဂျိုးဘိုင်ဒန်တို့နဲ့တွေ့ဆုံမှာဖြစ်ပြီးအထက်နဲ့အောက်လွှတ်တော်နှစ်ရက်မှာလည်းဗိုလ်တူးနေမှာမိကုံးပြောမှာဖြစ်ပါတယ်ခင
်ဗျ။ယေမန်သမ္မတအက်ဗ်ဒ်ရာဘူမန်ဆောဟာဒီကိုတစ္ဆာခနဲ့စစ်သားတွေဟာယေမန်တောင်ပိုင်းကအဓိကမြို့တစ်ခုဖြစ်တဲ့အေဒန်ကိုလာရောက်နေတဲ့ရှီယာတပုံးတွေနဲ့ဒီကနေ့တနင်္လာနေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လုံခြုံရေးတပ်တွေကရောပြည်သူစစ်တွေကပါပြောပါတယ်။မစ္စတာဟာဒီမြို့တော်ဆာနာကနေထွက်ပြေးခဲ့ပြီးတဲ့နောက်ခိုလုံနေတဲ့အေဒန်ကိုတပုံးတွေကတပ်သားထောင်ပေါင်းများစွာဆဲလွတ်ခဲ့တာမို့တနင်္လာနေ့မနေ့ပိုင်းကစပြီးဒေသခံဆူနီတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။အီရန်ကကြောတောင်နက်ခံပေးထားတဲ့ဟူသီတပုံးတွေဟာစက်တင်ဘာလကစပြီးမြို့တော်ဆာနာကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာမစ္စတာဟာဒီနဲ့အာနာခွဲဝေအုပ်ချုပ်ဖို့သဘောတူခဲ့ရတာကတနင်္လာနေ့ကတော့တောင်ပိုင်းကမြို့တစ်မြို့ဖြစ်တဲ့တိုက်စ်ကိုဝင်ရောက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။မြို့တော်ဆာနာမှာတောက်ချန်တွေက IS သွေးကြော်တွေကလူပေါင်း139ဦးကိုတပ်ဖြတ်ခဲ့တာပါဝင်အသေးခံဘုံးဖောက်ခွဲမှုတွေနဲ့နိုင်ငံတော်မစိမ်းမသက်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကအရေးပေါ်အစည်းအဝေးခေါ်ယူပြီးနိုင်ငံတကာအသံဝင်ကရေမင်းပြဿနာကိုစိုးရိမ်ကြောင်းထုတ်ဖော်ပြောခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမကြီးဆမန်သာပါဝါကတော့ရေမင်းကနိုင်ငံရေးအင်အားစုတွေဟာကုလသမဂ္ဂချောင်းဝင်ညှိနှိုင်းပေးတဲ့ငြိမ်းချမ်းဆွေးနွေးမှုစပွဲဝိုင်းကိုပြန်လည်လာဖို့မနေ့ကတိုက်တွန်းလိုက်ပါတယ်။
ဂရိကောင်ဆောင်တွေကသူတို့ကျွေးမိတွေပြန်ပေးဖို့ဥရောပသမဂ္ဂအကူအညီလိုနေတယ်လို့ဥရောပသမဂ္ဂမှာစီးပွားရေးအားကောင်းလာနေတဲ့ဂျာမနီနိုင်ငံကောင်ဆောင်တွေကိုထုတ်ပြောခဲ့ပါတယ်။ဂရိဝန်ကြီးချုပ်အလက်ဆက်စ်ဒီပရက်စ်အနေနဲ့ဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကယ်နဲ့မထွေခင်လေးမှာပဲဥရောပသမဂ္ဂအကူအညီဒါမရရင်သူ့နိုင်ငံအခြေတွေကိုပြန်ဆက်နိုင်တော့မှာမဟုတ်ဘူးလို့ထုတ်ပြောခဲ့တာကို Financial Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒီ Financial Times သတင်းစာအနေနဲ့မတ်လ19ရက်နေ့ကဂရိဝန်ကြီးချုပ်ဒီပရက်စ်ရေးခဲ့တဲ့စာထဲမှာသူ့အစိုးရအနေနဲ့ IMF ကိုအကြွေးပေးရမလားလူမှုရေးအသုံးစရာတွေဆက်ထားရမလားဆိုတာခက်ခက်ခဲခဲဆုံးဖြတ်ဖို့ဖိအားပေးခံနေရတယ်လို့ဖော်ပြထားတဲ့စာမေးထုတ်ကိုရခဲ့တယ်လို့ဆိုပါတယ်။ဒီစာထဲမှာဝန်ကြီးချုပ်ဒီပရက်စ်ကအခုပြောတဲ့ကိစ္စဟာငွေပမာဏနည်းနည်းလေးခွင့်ပြုဖို့ပြောတဲ့ကိစ္စမဟုတ်ဘူးဂရိအတွက်ရောဥရောပသမဂ္ဂအတွက်ပါကြီးမားတဲ့ပြဿနာတွေဖြစ်လာနေတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့ဖြစ်တယ်လို့ရေးသားခဲ့ပါတယ်တကယ်တော့ဂျာမန်ဝန်ကြီးချုပ်မာကယ်အနေနဲ့ဂရိနိုင်ငံဘက်ကနေလူမှုရေးအသုံးစရာတွေလျှော့ချပြီးပြည်ပြောင်းလဲရေးတွေလုပ်ကာငွေထပ်မံချေယူနိုင်ဖို့ကိုလိုလားနေပါတယ်ဒီချင်းငွေအများစုကိုဂျာမနီနိုင်ငံကထုတ်ပေးမှာဖြစ်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဒီပရက်စ်ကတော့သူ့နိုင်ငံမှာဖြစ်နေတဲ့စီးပွားရေးနဲ့လူမှုရေးပြဿနာတွေပေါ်တင်းတင်းကြပ်ကြပ်အသုံးစရာလျှော့ချတဲ့အနေနဲ့ဂိုင်တယ်ဖို့ဂျာမနီဝန်ကြီးချုပ်ကဖိအားပေးနေတယ်လို့ဝေဖန်ပြစ်တင်လိုက်ပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညပသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုံကိုလောင်ပင်တရော်ထားတဲ့ The Interview DVD အခွေတွေထည့်ထားတဲ့ဘောလုံးတွေမြောက်ကိုရီးယားဘက်ကိုလွှတ်တင်မဲ့အစီအစဉ်ကိုတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကရဲ့အနှဲငယ်လောက်အချိန်ရွှေ့ဆိုင်းလိုက်ပါတယ်။အခုလိုရွှေ့ဆိုင်းလိုက်တဲ့ဟာဘောလုံးတွေကိုမြောက်ကိုရီးယားရှေ့နှန်းစစ်တပ်တွေကပစ်ချမယ်လို့မြောက်ကိုရီးယားအစိုးရဘက်ကချိန်ချောက်ခဲ့တာကြောင့်လို့ဘောလုံးလွှတ်တင်မဲ့အစီအစဉ်ကိုဥဆောင်တဲ့မြောက်ကိုရီးယားလွတ်မြောက်ရေးတိုက်ပွဲဝင်နေသူများအဖွဲ့ကပြောပါတယ်။အခုလို DVD အခွေပါတဲ့ဘောလုံးတွေလွှတ်တင်မဲ့အပြင်ဝါရဖြန့်စာရွက်ပေါင်း5သိန်းလောက်မြောက်ကိုရီးယားဘက်ကျဲချမယ်အစီအစဉ်ဟာစစ်ချေညာတာလို့မြောက်ကိုရီးယားဘက်ကပြောပြီးဒေသခံတွေဘေးလွတ်ရာရွှေ့ခိုင်းနေတာမို့အခုလို့ဆိုင်းငံ့ဖို့ဆုံးဖြတ်တိုက်တာလို့အဖွဲ့ကပြောပါတယ်။ဒါတကယ်လို့လွန်ခဲ့တဲ့9နှစ်တုန်းကတောင်ကိုရီးယားစစ်သင်္ဘောချိုနမ်ကိုနစ်မြှုပ်စေပြီးသင်္ဘောသား46ဦးသေဆုံးစေခဲ့တဲ့ဖြစ်ရပ်အတွက်မြောက်ကိုရီးယားဘက်ကပြန်ပြီးတောင်းပန်ရင်တော့သူတို့လွတ်တယ်မဲ့အစီအစဉ်ဖျက်သိမ်းပေးမယ်လို့လည်းပြောပါတယ်
တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားနှစ်ပေါင်းများစွာရှိလာခဲ့တဲ့နယ်မြေပိုင်နက်ဆိုင်ရာငြင်းပွားမှုတွေကိုဖြစ်ရှင်းဖို့ကြိုးပမ်းတဲ့အနေနဲ့နယူးဒေလီမြို့တော်မှာ18ချိန်မြောက်နှစ်နိုင်ငံဆွေးနွေးမှုတွေဒီနေ့စတင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကအိန္ဒိယဝန်ကြီးချုပ်နရန်ဒရာမော်ဒီဝန်ကြီးချုပ်တာဝန်ဆက်ယူခဲ့ခြင်းကစလို့နယ်စပ်မြင်သမတ်ထိန်ချုပ်မှုတွေနဲ့ပတ်သက်တဲ့ဒီဆွေးနွေးမှုတွေကိုစတင်ခဲ့တာပါ။နှစ်နိုင်ငံကြားခါတိလာတဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာပဋိပက္ခတွေဖြစ်နေတာအချင်းကြာမြင့်လာခဲ့ပြီးဖြစ်တယ်လို့မိုင်ပေါင်း 2,500 နီးပါးလောက်ဟိမွန်ဒါတောင်နဲ့တလျှောက်မြို့နယ်လေအလံဝေးတဲ့နှစ်ဖက်နယ်စပ်မှာနယ်မြေကျူးကျော်ဝင်ရောက်တိုက်ခိုက်မှုဆိုင်ရာပဋိပက္ခငယ်တွေတော့မကြာခဏဆက်လို့ဖြစ်ပွားနေတာပါ။ဟိမွန်ဒါအရှေ့ပိုင်းကစတူယန်ပိုင်း 9,600 နီးပါးရှိတဲ့နယ်မြေတွေကိုတရုတ်ကတူပိုင်တယ်လို့ပြောတာပြီးဒါကိုအိန္ဒိယကငင်းပွားနေတာပါ။ဒီဒေသရဲ့အစိတ်ပိုင်းတော်တော်များဟာအိန္ဒိယနိုင်ငံရဲ့ Arunachal Pradesh ပြည်နယ်မှာရှိပါတယ်ခင်ဗျာ။
ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်စစ်တပ်အခြေစိုက်စခန်းပြောင်းရွှေ့ဖွင့်လှစ်ဖို့လှုပ်ဆောင်နေတဲ့နေရာမှာလုပ်ငန်းအလုံးကိုခေတ္တဆိုင်းငံ့ထားဖို့အိုကီနာဝါအုပ်ချုပ်ရေးမှူးကအမိန့်ထုတ်ပြန်လိုက်ပါတယ်။တွင်တူလေးလာစမ်းသပ်မှုလုပ်ဖို့ပင်လယ်ထဲကွန်ကရစ်တုံးချခဲ့တဲ့အတွက်သဏ္ဍာန်အတန်တားကြောက်တန်းတွေပျက်စီးသွားတာမျိုးအခုလိုရန်နာဖို့အမိန့်ပေးခဲ့တာဖြစ်ကြောင်းအုပ်ချုပ်ရေးမှူးကဒီကနေ့မှပြောကြားလိုက်တာပါ။ဒီနေရာကိုပြောင်းဖို့အတွက်အိုကီနာဝါကသဘောတူခဲ့တာမျိုးအခုလိုလုပ်ငန်းကိုဆိုင်းငံ့ထားဖို့ကိစ္စမဖြစ်နိုင်ဘူးလို့ဂျပန်ကက်ဘိနက်အတွင်းဝန်ချုပ်ယိုရှိတာစုကကတိုကျိုမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာတက်ဆက်ပြည်နယ်အထက်လွှတ်တော်မှထက်ခရစ်အနေနဲ့ဝင်ပြိုင်မယ်လို့ထုတ်ပြောလိုက်ပါတယ်။အထက်လွှတ်တော်မှခရစ်အနေနဲ့ Republican Party ရဲ့သမ္မတလောင်းအစိုးရပြည်မှာဝင်ပြိုင်ဖို့အရင်တက်ကရိတ်မွဲ့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့ဒီနေ့တနင်္လာနေ့သကောင်ရံအချိန်မှာပဲသူ့ရဲ့ Twitter စာမျက်နှာကနေဗီဒီယိုနဲ့ရောသတင်းစကားပါမှုနဲ့ပါတရားဝင်အခုလိုထုတ်ပြောလိုက်တာပါ။အမခရစ်ကအစင်လာထိမ့်မဲ့နောက်မျိုးဆက်လို့သူ့ကိုယ်သူအမည်ပေးလိုက်ပြီးအမေရိကန်နိုင်ငံနဲ့လူမျိုးတွေပေါ်သူယုံကြည်တယ်ကျွန်တော်တို့ရဲ့ဂရုတွေပြန်ရရင်းနဲ့အဲ့ဒီပေါ်ရက်တီနိုင်ရင်ပေါ်လည်းသူယုံကြည်တယ်လို့သူ့ရဲ့ရွက်ောက်ပွဲကြီးညာမှုကြော်ညာမှာထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။မြမဆိုးရတက်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တက်တွေကြားရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြမတက်မတော်ဘက်ကအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်နေပါတယ်။ကိုခိုင်နဲ့ကြောင်မဲမျိုးတို့မှာတအောင်းပလောင်တက်တွေနဲ့မြမတက်မတော်တို့တိုက်ပွဲတွေဖြစ်ပါတယ်။ကချင်ဒေသဘက်မှာလည်းစည်ရေးတင်းမာမှုရှိနေတာပါ။ကိုကန့်ဒေသဘက်မှာတော့မနေ့ကတိုက်ပွဲအခြေအနေငြိမ်သက်နေပေမဲ့ကုန်းချမ်းမြို့အနီးမှာမြမတက်မတော်ကနောက်တန်းပြန်တက်ကားကိုကိုကန့်လက်နက်ကင်ဘက်ကတိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှလည်းကိုကန့်ဒေသဘက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကိုကန့်လက်နက်ကင်တပ် MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်ခဏတော့ကျွန်တော်ကြားတာတော့တိုက်ပွဲနဲ့ဖြစ်တယ်ပြောတယ်ကျွန်တော်အချင်းကြီးမသိရသေးဘူးဗ
ျနောက်ပြီးတော့မနေ့တုန်းကလည်းသတင်းတွေထွက်ပါတယ်ကုန်းချမ်းဘက်မှာဒီနောက်တန်းပြန်တဲ့စစ်သားတွေပြစ်ခံရတယ်ဆိုတာရောဦးထွန်းမြတ်လင်းကြားပြီးပါပြီလား
ကျွန်တော်ကြားတော့ကြားတယ်ဗျာဒါပေမဲ့ကျွန်တော်အတိအမပြုရသေးဘူးဘယ်တက်ကလည်းမသိဘူးကျွန်တော်ဘယ်တက်ရင်ကလည်းမသိသေးဘူးဗျာအကေဟိုးကတော့ကျွန်တော်တက်တော့ပေးထားပါတယ်အကေဟိုးကနေပြန်လာတဲ့ဟိုကပေါ့စစ်ကားမလားခုပြောတာက
ဟုတ်တယ်ဟုတ်တယ်မနေ့တုန်းကကုန်းချမ်းသားလ
ို့ဟုတ်ကဲ့အဲ့တော့ကျွန်တော်ဘက်ကတိုက်တာပေးထားပါတယ်
ကိုကန့်ထေတာစီအခြေအနေနောက်ဆုံးရရှိထားတဲ့သတင်းအရတော့မြန်မာတပ်မတော်ဘက်ကလော်ကွာချိုင်းရဲ့ရှင်ခုတ်ထံဒေသတစ်ဝိုက်ကတောင်ကုန်းတွေကိုထိုးစစ်ဆင်သိမ်းယူနေပြီးရှင်ခုတ်ထံဒေသမြောက်ဖက်တချောကိုဆက်ပြီးထိုးစစ်ဆင်မယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းပေးပို့ခဲ့ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့တောက်ကြနေကဆလို့ကာကွယ်ရေးဝန်ကြီးဌာနဘက်ကကိုကန့်ဒေသစီးရေးအခြေအနေကချင်ဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အခြေအနေတွေကိုသတင်းထုတ်ပြန်လာမှုတပ်မတော်ဘက်ကအထိခိုက်ဆုံးရှုံးမှုနဲ့နောက်ဆုံးထိုးစစ်ဆင်မှုအခြေအနေတွေကိုတော့မသိရပါဘူး။ဒါအပြင်တပ်မတော်ဘက်ကနေစီးရေးအခြေအနေကိုဖြေကြားပေးမဲ့သူလည်းမရှိပါဘူး။ကိုကန့်ဒေသဘက်မှာထိုးစစ်တွေရှိနေသလိုဒီကနေ့တနင်္လာနေ့မှာလဲရှမ်းပြည်ကိုခိုင်နဲ့ကြောင်မဲမျိုးတို့မှာတအောင်းပလောင်လွတ်မြောက်ရေးတပ်တွေကိုမြမတပ်မတော်ကထိုးစစ်ဆင်ခဲ့တယ်လို့ TNLA ပလောင်တပ်ရဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကပြောပါတယ
်ဒီနေ့ကနပွဲကြည့်တယ်ဘောနောက်တပ်မတပွဲကကြောင်မဲမျိုးနဲ့တက်ကမိုင်းကောင်းမျိုးနဲ့ကွဲကြောက်ဖြူရွာအနီးမှာတကယ်ဖြစ်တယ်ဒီညနေ3နာရီကျော်လောက်ကျတော့ကိုခိုင်နပလင်းရွာလေးမှာတကယ်ပြန်ဖြစ်တယ်ဗျာ။မနေ့ကလည်းအဲကိုခိုင်နပူနားမှာတကယ်ဖြစ်တယ်။မနေ့ကတော့တူလေးဝဲဖြစ်တယ်ဗျာ။ကိုခိုင်မြို့နယ်နဲ့ဖြစ်တယ်၊နမ်ကာမြို့နယ်နဲ့ဖြစ်တယ်၊ကျောင်းမဲမြို့နယ်မှာလည်းဖြစ်တယ်၊ဒီမူဆယ်မြို့နယ်ထဲမှာလည်းဖြစ်တယ်ဗျာ
။တနင်္ဂနွေနေ့တုန်းကလည်းမန္တလေးမူဆယ်အသွာလမ်းမကြီးပေါ်ကကိုခိုင်နဲ့နန်းကိုချာမှာတအားပလောင်တက်နဲ့မြမဆွေရတက်တို့ကြတိုက်ပွဲဖြစ်တာကြောင့် ကားလမ်းပေါ်ကခီးတဲ့တွေလမ်းဘေးရေမြောင်းတဲမှာဝင်ပုံပြီးတော့တိုက်ပွဲရှောင်ခဲ့ရပါတယ်ဒီတိုက်ပွဲတွေအတွင်အကြအဆုံးတွေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့အဓိကဒီခြေဆိုင်တက်စကန်တော့မရှိကျွန်တော်မိုဘိုင်းစကန်မရှိတယ်အတူတူကျွန်တော်နေရာယူထားတဲ့ကုန်းတွေမှာတူအဲ့ဒီဒီမှာသူစီတိတ်မှာအာကျွန်တော်အဖွဲ့နဲ့ထိတဲ့ဒီပုံစံလေးရှိနေဟုတ်ကဲ့ဒီနေ့ကတော့ကျွန်မပဲကဒီဖီယက်တပ်ကြတာလည်းဦးကြတယ်ကျွန်တော်ကတော့အကြောင်းမူတော့မရှိဘူးမနေ့ကတဲ့ပွဲကဒီမူဖဲမှာဖြစ်တဲ့အားကဒီတပ်ကခုနဦးကြတယ်အာနောက်ခံမျိုးနဲ့တဲ့ကတဦးကြတယ်အလုံးမရှိဦးဘူးနော်အာမူဖဲမျိုးနဲ့မှာဖြစ်တဲ့ပွဲလေအာဒီတပ်ကဆယ်ဦးကျော်တန်ရာရတယ်လို့တော့ရတယ်ခင်ဗျာ
အကြဆုံးထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်ပြီးတော့တီးခြားအတည်ပြုချက်တွေတော့မရှိပါဘူးကချင်ပြည်နယ်မန်စီမြို့နယ်က KIA တပ်မဟာ3ရဲ့ရှေ့တန်းတပ်စခန်းတစ်ခုကိုလည်းတနင်္ဂနွေနေ့တုန်းကမြန်မာအစိုးရရဲ့တပ်မ88ကအင်အား100လောက်အုံပြီးတိုက်ခိုက်ခဲ့တယ်လို့လေကြောင်းကနေလည်းတိုက်လေရင်နှစ်ဆင်းနဲ့ဘုံကျဲခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှာတော့ကချင်လူမျိုးရေးတပ် KIA ကိုဆက်သွယ်လို့မရတယ်လို့မြန်မာအစိုးရဘက်ကတော့ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးတာကြောင့်တနင်္လာနေ့ဒီကနေ့ကချင်ဒေသစီးရဲအခြေအနေတွေကိုတော့မသိရသေးပါဘူးရှင်။တစ်ဆက်တည်းမှာပဲအခုလိုတိုက်ပွဲတွေဇက်တိုက်ပြန်ပြီးတော့ပြင်းထန်လာတာနဲ့ပတ်သက်ပြီးတော့ရှုမြင်သုံးသပ်ချက်တွေကိုလည်းကြီးကြရအောင်ပါ။တိုက်ပွဲတွေပြင်းထန်နေတဲ့ကိုကန့်နဲ့ကချင်ဒေသဘက်မှာအစိုးရတပ်ဖက်ကလေကြောင်းနဲ့ထိုးစစ်ဆင်တဲ့တိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်လည်းမြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေကြားတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ယုံကြည်မှုပြတ်သုံးသွားသလောက်ရှိနေပြီလို့တိုင်းရင်းသားခေါင်းဆောင်တွေနိုင်ငံရေးအကဲခတ်တွေနဲ့အတိုက်ခံပါတီကြီးတို့ကသုံးသပ်လိုက်ပါတယ်ဒီအမြင်သဘောထားတွေကိုတော့မဆွမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT နဲ့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့တပြည်လုံးပြစ်ခတ်ရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်မှုဆွေးနွေးပွဲတွေခေတ္တရနာလိုက်ချိန်မှာပဲအခုလိုမျိုးကိုကန့်နဲ့ကချင်ဒေသတွေမှာစစ်ရေးတင်းမာမှုတွေဖြစ်ပွားနေတာဖြစ်ပါတယ်ဒါကြောင့်ကိုကန့်အေးမအေးခင်မှာအခုလိုကချင်ဘက်ကိုတိုက်ခိုက်မှုတွေလှုပ်လာတာဟာလက်ရှိမြမအစိုးရဘက်ကပြည်တွင်းငြိမ်းချမ်းရေးကိုအမှန်တကယ်လိုချင်တဲ့စိတ်ရှိရလားဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့တရုတ်မြမစီရေးအကဲခတ်ဒေါက်တာလှကျော်စောကပြောပါတယ
်ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ရင်တစ်ဖက်ကလည်းစစ်တပ်ရဲ့အစိုးရဦးသိန်းစိန်အစိုးရပဲဖြစ်ဖြစ်ပေါ့နော်ဒီအစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုလိုချင်တဲ့စိတ်အခြေခံစေနာမရှိဘူးလို့ထင်တာပဲအခုငြိမ်းချမ်းရေးဆွေးနွေးနေတဲ့အော်ဟိုနေအဖွဲ့တော်တော်များများအရင်တော့ကလည်းကျမတို့နဲ့အတူတကွအလုပ်လုပ်ခဲ့ကြတဲ့လူတွေပါအဲ့တော့အစိုးရတဲ့ကျမတို့ကတော့သတိပေးထားပါတယ်ဒီစစ်ဆိုးရအနေနဲ့နော်အဲအခုတော့ဥသိမ့်စိန်ဆိုးရပေါ့အဲ့အနေနဲ့ဒီပြည်တွင်းငြိမ်းချမ်းရေးကိုလိုချင်တယ်ဆိုတာမဖြစ်နိုင်ဘူးအဲ့တော့သူတို့ကနီးလာပေါင်းစုံနဲ့အဲ့အဲ့ဒါလုံမှာပဲဆိုတာတော့သတိပေးထားပါတယ်သူတို့လည်းနားလဲပါတယ်ခုလုံရင်ကရင်လည်းသူတို့လည်းပြည်လာနေပါပြီအခုချက်ပါကြည့်တယ်ဒီအပြစ်ခံရဆင်းရဲဆွေးနွေးပွဲတော့ဘာလို့ဆိုတာတိုင်းပြည်မှာဖြစ်လာတဲ့အကြအတဲတွေပေါ့ဥပမာကျောင်းသားအရေးခင်းတို့လေယာသိမ်းတဲ့အခင်းအလုသမားအရေးခင်းအဲ့ဒါတွေကိုရုပ်တရက်လွှဲဖို့အတွက်မျက်စိလွှဲဖို့အတွက်အာယုံလွှဲဖို့အတွက်လုပ်တဲ့ဟာပဲ
ပြည်ခဲ့တဲ့ရပိုင်းလေးတွေကမှကချင်လွတ်လပ်ရေးအဖွဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့နိုင်ငံတော်သမ္မတဒုသမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ပါငြိမ်းချမ်းရေးကိုဆွေးနွေးခဲ့ချိန်မှာအခုလိုကချင်ဘက်မှာမြန်မာတပ်ဖက်ကနေလေကြောင်းထိုးစစ်တွေပါဆစ်ဆင်လာတဲ့အပေါ်ယုံကြည်မှုဆုံးရှုံးပြီးတော့ငြိမ်းချမ်းရေးအလားအလာမကောင်းဘူးလို့ကချင်အရေးလေးလာသူဒေါက်တာတူးကြာကသုံးသပ်ပါတယ်
ဒီတော့အဖွဲ့တွေကလည်းမြေပြည်တော်လည်းရောက်တယ်။တမ်းတာကြီးကတမ်းတာကြီးလို့လည်းနောက်သားချုပ်တယ်လည်းပြည့်ရဲ။အဲဒီရံပြောင်းချင်းရဲ့ပွဲကိုရှင်ရောက်တော့မှပြောင်းတယ်။ဒီနေ့အားနဲ့ပြောင်းတယ်။အဲဒီအချိန်မှာပြည်မတော်ပဲပေါ်တယ်။အကျိုးပြချက်ကတော့ဟောအပ်တယ်အကျိုးပြတာပေါ့။ဒါလို့ဒီတိုက်ပွဲကိုတိုက်ပွဲပါပဲ။ဒါလို့ဒီတော့မဖြစ်ချင်ဘူးဗျာ။အဲ့ဒါဒါဒီချုပ်လာတဲ့ခါကျတော့ဒီလိုကရော့ကြသွားတယ်။အဲကြောင့်လည်းဒီကြားရတဲ့အလားလာအများကြီးကြောက်ဆုံးသွားတယ်
တိုင်းပြည်အတွင်းမှာအမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုတာနှစ်ဖက်ယုံကြည်မှုခိုင်မာအောင်ပွင့်လင်းရိုးသားမှုတွေနဲ့ဆွေးနွေးညှိနှိုင်းကြစီလိုပါတယ်လို့နိုင်ငံရေးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်ဦးညံဝင်းကအကြံပြုပါတယ
်ကျွန်တော်တို့ရိုးရိုးသားသားနဲ့ပုံမှန်နဲ့ညနေချင်းဆိုင်ဆွေးနွေးဖို့လိုပါတယ်နော်ရိုးရိုးသားသားလည်းသိရမယ်ပုံမှန်နဲ့လည်းသိရမယ်အဲ့ဒါဆိုရင်မပြည့်လဲရမှာရှိဘူးနှစ်ဖက်စလုံးကငြိမ်းချမ်းရေးလိုချင်တယ်လို့ပြောနေမှာတော့ကိုယ်နဲ့ပြောလို့ရှိရင်ဘာမှမရကြဘူး။အဲ့တော့မရကြည့်သေးလို့ကမရကြတာလို့ပဲပြောရတော့မှာ
့ဟိုနော်လုံးနေပါစလုံးကကိုမှနေပြီးပြောနေကြတစ်ခက်လုံးမှနေဆိုမဖြစ်နိုင်အဲ့တော့ငင်းငင်းကြီးပေါ်ဆောင်မှုနောက်ကြတာသူတို့နှစ်ဖက်စလုံးမှတာဝန်ရှိတယ်တကယ်ငင်းငင်းကြီးလိုချင်နှစ်ဖက်စလုံးကနော်မမှန်ကန်လို့အောင်မသိခါမယ်ဒီလိုမဟုတ်ရင်တော့ငင်းငင်းကြီးကဝေးနေမှာပဲအခုလိုထပ်ပြစ်တာကျွန်တော်လည်းကြားတယ်အဲဘယ်သူလုံးနဲ့မလုံးနဲ့ဆိုတော့မသိဘူးသို့တော်တာဟာဒီလိုအချိန်မှာတော်တော့ကိုကျွန်တော်တို့မကြားနိုင်တဲ့အခြေအနေပါပဲ
တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးစာချုပ်ချုပ်ဆိုနိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ရဲ့ခုနှစ်ကြိမ်မြောက်ညှိနှိုင်းဆွေးနွေးပွဲကိုမတ်လ22ရက်နေ့အထိ6ရက်ကျင်းပခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်ခေါင်းဆောင်တွေဟာလာမယ့်မတ်လ30ရက်နေ့မှာပြန်လည်တွေ့ဆုံဆွေးနွေးကြဖို့လည်းရှိနေတာဖြစ်ပါတယ်ရှင်
မဆူရဟာဒိုင်းနာလက်နက်ကန်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရဆဲနိုင်ဖို့ဆွေးနွေးနေတဲ့အချိန်ထဲမှာပဲတချို့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါဟာမိစားတစ်ဖက်ရင်မှုတစ်ဖက်မူဝါဒကိုကျင့်သုံးနေတယ်လို့ဖြစ်နေပါသလား။ပြည်တွင်းငြင်းချမ်းရေးဘယ်တော့များမှရနိုင်ပါမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဒရက်လီတိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုကြိုပြီးပြပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေအခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ပဲခူးတိုင်းလေဘရန်ចောင်းသားတပိတ်ကိုအနာပိုင်တို့အကျန်းဖက်ဖြိုခွဲပြီးတာယာဝရီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ចောင်းသားတချို့ဟာလုံလောက်တဲ့စေဝါကုသမှုမရဘူးလို့မိသားစုဝင်တွေကတန်တရားရှိနေကြပါတယ်။ဒီကနေ့မှလည်းဖမ်းဆီးခံထားရသူတွေကိုထောင်ဝင်စာတွေ့ခွင့်အနာပိုင်တို့ကပိတ်လိုက်ပြန်ပါတယ်။မအေးအေးမာကပြောပြပေးပါမယ်ရှင်။
လေဘရန်မြို့မှာရိုက်နဲ့ဖမ်းဆီးခံရတဲ့ပင်မသပိတ်စစ်ကြောင်းကចောင်းသားတွေနဲ့အရက်သားတွေဟာတာယာဝရီအကျဉ်းထောင်မှာလုံလောက်တဲ့စေဝါကုသခွင့်တွေမရတဲ့အတွက်ဥကောင်းနဲ့မျက်စိထိခံထားရတဲ့ចောင်းသားတွေဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။တားဖြစ်သူပြည်သက်ကတူကအဝေးတင်ចောင်းသားမောက်တန်းဆွေကိုစနေနေ့ကထောင်ဝင်စာတွားရောက်တွေ့ဆုံခဲ့ချိန်မှာတားဖြစ်သူရဲ့မျက်လုံးတစ်ဖက်ဟာမမြင်ရတော့ကြောင်းဖခင်ဖြစ်သူဥက္ကမောင်ကြီးကပြောပြပါတယ်။
တော်တော်ရောက်နေတော့ကျွန်တော်လည်းအထက်တွေရောက်လေရောက်ဝင်လဲဝင်သွားရောကျွန်တော်ဝင်သွားမှသူကမျက်စီကဆက်ထားတယ်အော်ရောခွာလိုက်တာအဲခွာလိုက်ခွာလိုက်တော့ကျွန်တော်မျက်စီတစ်ခုလုံးရဲနေတာကိုကျွန်တော်မြင်လိုက်ရတယ်ပေါ့နော်အဲဘယ်ဘက်မျက်လုံးကရဲတာမြင်တော့ကျွန်တော်လှမ်းမေးတော့အဲတာမင်းမျက်စီကဘယ်လိုလဲမတက်တာဘူးလားပေါ့ရဲတယ်ဒီတိုင်းကြည့်ရင်တော့သူကဟိုကောက်နေလို့ထင်ရတာပေါ့တဲ့မြင်တယ်လို့ပဲအောက်မြင်ရတယ်ဒါပေမဲ့ကောက်နေမျက်လုံးကိုပိတ်တယ်ကြည့်ရကြည့်ပေါ့ဟိုကမမြင်ရဘူးခုမပေးဘူးဆိုတဲ့သဘောကိုကျွန်တော်သိသွားတာပေါ့နော်
ဟုတ်
ကဲ့သူတို့အဲမှာကုပြီးဆိုတော့သူထောင်ထဲမှာကုပြီးလည်းပဲအကလာပါကလာမဲ့ကုပြီးမယ်ဆိုတော့ကျွန်တော်ကသဘောပေါက်ပါတယ်ကျွန်တော်နေတော့ဒါကုကျင်တာပေါ့နော်အပြင်မှာသူလုပ်ကျင်တာဟိုဒီမျက်စိကောင်းသွားကိုကျွန်တော်ကုကျင်တာပေါ့ကုကျင်မဲ့ခုနကသူအဲမှာနေတော့ကျွန်တော်ကဘာမှလုပ်မရဘူးလေသူတို့မှမလွတ်တော့သူတို့ကလွတ်ပြီးတယ်ဆိုလွတ်ပြီးဟိဆိုကျွန်တော်ကအပြင်မှာကုတက်ပေးရမှာအဲ့လိုပဲလုပ်ရမှာပေါ့သူကမျက်စိကအဓိကအရေးကြီးတာမျက်စိဖြစ်သွားတယ်ဆိုတော့ဟိုတော်တော်လေးကိုကသူ့တော့သုံးနေလိုက်တာပေါ့သုံးနေလိုက်မယ်ဆိုတော့လေကြည့်ပြီးနေတော့သူတို့တစ်ထက်မှရောက်လို့ကျွန်တော်ဘာမှလုပ်မရတော့ဘူးလေ
။စေဝါကုသခွင့်ရနိုင်ဖို့အတွက်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာတော့စုံစမ်းနေသေးဖြစ်ကြောင်းအမြန်ဆုံးပြန်လွှတ်ပေးမှသာစေဝါကုသနိုင်မှာဖြစ်တယ်လို့ပြောပါတယ်။ရိုက်နဲ့ဖမ်းဆီးခံထားရတဲ့ចောင်းသားမင်းသူရှင်ကိုထောင်ဝင်စာတောက်ရောက်တွေ့ခဲ့တဲ့မိခင်ဖြစ်သူကတော့တားဖြစ်သူရဲ့အခြေအနေကိုအခုလိုပြောပါတယ်။
ဒီဟိုပထမရက်တည်းတုန်းကတော့သူကောင်းနေမှုရဲ့ပေါ့သူကောင်းကိုရိုက်ထားတဲ့အတွက်ကြောင့်ပေါ့နော်သူ့အမေရောရင်ပေါ့နော်အထဲထဲမှာတော့မရိုက်တော့ဘူးတဲ့အပြေပါတော့ကတော့ရင်သူကောင်းကိုနှစ်ချက်ရိုက်တယ်ပေါ့နော်လက်နဲ့ကျောင်းကိုသုံးချက်ရိုက်တယ်တဲ့အဲ့လိုပြောပါတယ
်အလားတူပဲအသက်16နှစ်အရွယ်ဆယ်တန်းကျောင်းသားမောင်အောင်မင်းခိုင်နဲ့ကျောင်းသား၅ဦးခန့်ဟာဥကောင်းမှာပြင်းထန်တဲ့ဒဏ်ရာများရထားတာကြောင့်ခေါင်းမူခြင်းခေါင်းကိုက်ခြင်းဝေဒနာတွေဖြစ်နေပြီးအပြေမှာဆေးဝါးကုသဖို့လိုအပ်နေတယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုမင်းသွေးတစ်ကသူမိသားစုနဲ့ထောင်ဝင်စာတွေ့ဆုံချိန်မှာပြောဆိုထားတာပါခေါင်းနဲ့မျက်စိများရိုက်နဲ့ခံနိုင်ရတဲ့အတွက်စိုးရိမ်စရာကောင်းကြောင်းတာယာဝရီအချင်းထောင်ကိုထောင်ဝင်စာပေးဖို့အတွက်သွားခဲ့တဲ့2009ကျောင်းသားကောင်းဆောင်ကိုတီငိမ့်လင်းကလည်းပြောပါတယ
်ဟုတ်ပါဘူးမျက်လုံးဆိုတာတလေးသွားရဲ့အရေးကြီးတဲ့သူနဲ့ဒါအထက်မှာတွေးကြည့်ရပါမယ်ဆိုတာဘယ်မှမတွေ့နိုင်ဘူးမျက်စိဟာဘယ်လိုဖြစ်သွားလဲဆိုတော့သူအခုမှငြင်းငြင်းလှုပ်ဆောင်နေတယ်ကျွန်တော်မြင်နေတာတကယ်ရေးပေါ်ကြောင့်ကုကြမယ်ကြည့်ထုတ်ပြီးကြည့်လို့ရတယ်
ဒီကနေ့မှာတော့တာဝရီထောင်ကကျောင်းသားတွေအတွက်အပြင်လူတွေထောင်ဝင်စာပေးခွင့်ပိတ်ပင်လိုက်ကြောင်းကိုဒီငိမ့်လင်းကဆက်ပြောပြပါဗျာ
။အားမအောင်မရဘူးဗျာ။ရင်တော့ကျွန်တော်ထောင်သားပစ္စည်းကိုထောင်သားအဲ့တွေ့တာမဟုတ်ဘဲနဲ့
ခေါင်းကဒီစစ်စစ်မျိုးလည်းကျွန်တော်မှတင်ပို့ခွင့်ရှိရဲ့ဗျာအခုကကျွန်တော်တို့ဒီမတိုင်ခင်မှာလည်းကတော့ရင်းနေရလဲကျွန်တော်တို့သွားပြီးတစ်ခေါက်တင်ပေးခဲ့သေးတယ်အဲဒီတော့အားရအေးပြီးတယ်တစ်စီးကုန်တင်ပို့ခွင့်ရခဲ့တယ်ဒီကဒါဒါဒီခေါက်ကကျွန်တော်တို့ရဲ့အချင်းတော့တောက်တာဗျာဒီရတယ်မှာတော့မရတော့ဘူးသူကြီးချက်ဒီပါနဲ့တောက်ခံရမယ်ဆိုကျွန်တော်တို့အကြောင်းပြရတယ်အကြောင်းပြရတယ်ကျွန်တော်တို့ပစ္စည်းပြင်မမြရခဲ့ဘူးပေါ့ခေါင်းကလာပြီးရင်ဒါလို့ဆင်းနေမှာလောက်ခါရအောင်လုပ်မယ်သူတကယ်လို့ဒီစီမံလောက်ခါရအောင်လုပ်မယ်ခေါင်းထဲမှာရှိရဲ့
ဖန်စီခံထားရတဲ့ကျောင်းသားတွေနဲ့မိသားစုတွေရဲ့ထောင်ဝင်းစာတွေ့ခွင့်ကိုတော့အင်္ဂါနဲ့ကြာသာတွေနှစ်ရက်သာတွေ့ခွင့်ပေးခဲ့ပြီးသူတို့ကိုတော့လာမယ့်25ရက်နေ့မှာလေဗရန်တရားရုံးမှာပုံမှန်5ခုနဲ့ရုံးထုတ်စစ်ဆေးမယ်လို့သိရကြောင်းမိသားစုတွေကပြောပါတယ်ရှင်
မအေးအေးမှာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့ကွယ်လွန်ခဲ့ပြီဖြစ်တဲ့စင်ကာပူကိုတီထောင်သူလီကွမ်ယူရဲ့တသက်တာဆွမ်းဆောင်ခဲ့မှုတွေကိုစူးစီးတင်ပြပေးခြင်းပါတယ်စင်ကာပူနိုင်ငံဝန်ကြီးချုပ်ဟောင်းလီကွမ်ယူတနင်္လာနေ့မနေ့စောပိုင်းမှာကွယ်လွန်ခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်62နှစ်ရှိပါပြီဝန်ကြီးချုပ်ဟောင်းလီကွမ်ယူဟာစင်ကာပူနိုင်ငံကို1959ခုနှစ်ကနေ1990ပြည့်နှစ်အထိကာလကြာရှည်အုပ်ချုပ်ခဲ့ပြီးနောက်ပိုင်းမှာလည်းဒီကျွန်းနိုင်ငံလေးရဲ့စီးပွားရေးအတွက်အရေးပါသူမဟာဗျူဟာကျွမ်းကျင်သူတဦးအဖြစ်ဆက်ပြီးတော့ရပ်တည်ပေးခဲ့ပါတယ်လီကွမ်ယူရဲ့ဘဝနောက်ကျောင်းနဲ့အလုပ်တာဝန်တွေအကြောင်း VOE သတင်းထောက်ရွန်ကော်ဘန်ပေးပို့ထားတဲ့သတင်းကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါဝန်ကြီးချုပ်ဟောင်းလီကွမ်ယူအနေနဲ့စင်ကာပူကျွမ်းနိုင်ငံလေးရဲ့ကိုလိုနီဘဝကနေလွတ်မြောက်ပြီးနောက်ပိုင်းစီဝါရေးအောင်မြင်မှုကြီးရရှိရေးအတွက်အဓိကဦးဆောင်လွှတ်ဆောင်ပေးနိုင်ခဲ့ပါတယ်။စင်ကာပူကိုဂျပန်တွေသိမ်းယူမှုအောက်မှာနေထိုင်ရှင်သန်နိုင်ခဲ့ပြီးတော့စစ်အပြီးစီဝါရေးပညာရပ်ကိုလန်ဒန်မှာသင်ယူကာကိန်းဘရစ်တက္ကသိုလ်မှာရှေ့နေဘာသာရပ်နဲ့ဖွဲ့ယူခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးဘဝကတော့1954မှာ PAP လို့တကောက်ခေါ်တဲ့လက်ရှိစင်ကာပူကိုအုပ်ချုပ်နေတဲ့ People Action Party ထူထောင်တာနဲ့စခဲ့ပါတယ်။ဒီပါတီမှာလူလက်တန်းစားတွေနဲ့ကွန်မြူနစ်နှစ်ထောက်ခံတဲ့အလို့သမားသမ္မဂကတက်ကြွလှရှားသူတွေမဟာမိတ်အဖွဲ့ပြီးပါဝင်ခဲ့တာပါ1955အရောက်မှာတော့လီကွမ်ယူဟာလွှတ်တော်ထဲမှာတိုက်ခိုက်အမှတ်ဖြစ်လာခဲ့ပါတယ်ဒါပေမဲ့သူ့ရဲ့ပါတီထဲမှာလက်ဝဲဝါဒီခွဲထွက်မှုဖြစ်ခဲ့ပြီးကွန်မြူနစ်ထောက်ခံသူတွေ1959မှာအဖမ်းခံခဲ့ကြရပါတယ်1959ရွေးကောက်ပွဲမှာတော့ DPP ပါတီအနိုင်ရခဲ့ပြီးလီကွမ်ယူဟာစင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်ဒီဝန်ကြီးချုပ်တာဝန်ကိုသူအကြီးတန်းဝန်ကြီးအဖြစ်လွှဲမြူခင်1990အထိတာဝန်ယူခဲ့တာပါ။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပရမောက္ခကားသေးရာကလီကွမ်ယူဟာစင်ကာပူအနာဂတ်အတွက်အရေးပါလွန်းသူလို့ဆိုလိုက်ပါတယ
်။ Story of modern day Singapore can't be told without reference to Lee Kuan Yew.
လွတ်လပ်ပြီးခေတ်ပြီးတိုးတက်တဲ့စင်ကာပူတမိုင်းကိုပြောရရင်လီကွမ်ယူအကြောင်းမပါဘဲပြောလို့မရပါဘူး။သူ့အနေနဲ့ဒီနိုင်ငံကိုလိုနီဘဝကနေလွတ်လပ်ရအောင်လုပ်ပေးခဲ့ပါတယ်။နောက်လက်ဝဲဆိုရှယ်လစ်ဝါဒီယေစီကလာတဲ့ချင်းချောင်းမှုတွေကိုဖယ်ရှားပေးနိုင်ခဲ့ပြီးနိုင်ငံရေးကိုလွှမ်းမိုးထားနိုင်ခဲ့ပါတယ်
။တကယ်တော့လီကွမ်ယူအနေနဲ့နိုင်ငံရေးစင်ကာချက်တွေကျုံခဲ့ရမှာပထမဆုံးကျုံခဲ့ရတာကတော့စင်ကာပူမလေးနဲ့ဆာဘာဆာဝရတ်တို့ကိုပေါင်းပြီးမလေးရှားဖက်ဒရယ်နိုင်ငံထူထောင်ရေးပါ။ဒါပေမဲ့မတူညီမှုတွေပြဿနာတွေမကြားခင်မှာဖြစ်လာခဲ့ပြီးမလေးကျွန်းဆွယ်ဝန်ကြီးချုပ်တန်ကူအဗ်တူရာမန်နဲ့လီကွမ်ယူကြားမှာခွာပြဲခဲ့ပါတယ်။အဓိကကတော့1964နဲ့1965မှာဖြစ်ခဲ့တဲ့တရုတ်နယ်မွတ်စလင်အဓိကယုံတွေကြောင့်ပါ။1965ဩဂုတ်လ9ရက်နေ့မှာတော့ဝန်ကြီးချုပ်အဗ်တူရာမန်ကစင်ကာပူကိုခွဲထုတ်ဖို့ဆုံးဖြတ်ခဲ့ပါတယ်။မလေးအဖိုးအစိုးရနဲ့စင်ကာပူပြည်နယ်အကြားညှိလို့မရတဲ့ပြဿနာတွေကြောင့်ပါလို့သူကဆိုခဲ့ပါတယ်။အဲ့ဒီပေါ်လီကွမ်ယူအနေနဲ့တော့ခုလိုခွဲထွက်ရတာကိုစိတ်မကောင်းဖြစ်ခဲ့ပေမဲ့ဝင်ကြီးချုပ်အဗ်တူရာမန်ကတရုတ်နယ်မွတ်စလင်ပြဿနာမှာမွတ်စလင်ဘက်ကိုအားပေးခဲ့တာကိုမချေနှက်တာကြောင့်သူ့စင်ကာပူမှာအဲ့လိုမဖြစ်အောင်ကြိုးပမ်းမယ်လို့ကြေကျော်ခဲ့ပါတယ်။အသက်42နှစ်မှာနိုင်ငံခေါင်းဆောင်ဖြစ်လာတဲ့ဝင်ကြီးချုပ်လီကွမ်ယူက
I am not here to play somebody else's game. I have
ကျွန်တော်အနေနဲ့ဒီမှာတခြားသူတူဦးတယောက်ရဲ့ကစားကွက်တဲ့ဝင်ကစားပေးနေတာမဟုတ်ပါဘူး။ကျွန်တော်မှာတာဝန်ခံပေးရမယ့်တာအနေငယ်ချီးတဲ့ပြည်သူတွေရှိနေပါတယ်။စင်ကာပူနိုင်ငံတော်တည်ထောင်အတွက်ရှိရမှာပါ
။အခြားသုံးသပ်သူတူဖြစ်တဲ့ဩစတြေးလျနိုင်ငံတောင်ပိုင်းဖလင်ဒါစ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခမိုက်ကယ်ဘာကတော့လီကွမ်ယူဟာမဟာဖြူဟာမြောက်စဉ်စားနိုင်သူဖြစ်ပြီးစင်ကာပူရဲ့တန်ဖိုးအရှိဆုံးလူသားအရင်းမြစ်ကိုဦးစားပေးပြီးအားကောင်းအောင်လုပ်နိုင်ခဲ့တယ်လို့ထောက်ပြလိုက်ပါတယ်
။ He brought serious political leadership.
သူအနေနဲ့အမျှော်မြင်ကြီးတဲ့လူတွေ၊စွမ်းရည်မြင့်မားတဲ့စီမံအုပ်ချုပ်ရေးသမားတွေပါဝင်တဲ့အားကောင်းတဲ့နိုင်ငံရေးအုပ်စုတစ်ခုကိုထူထောင်ပေးပြီးအလေးနဲ့ရှိတဲ့နိုင်ငံရေးခေါင်းဆောင်မှုကိုလည်းဖော်ဆောင်ပေးခဲ့ပါတယ်
။အခုလိုစွမ်းဆောင်မှုတွေကြောင့်စင်ကာပူနိုင်ငံဟာတည်င်းလွတ်လပ်ခွင့်နဲ့နိုင်ငံရေးထိန်းချုပ်မှုတွေရှိခဲ့ပေမဲ့စီးပွားရေးထိုးတက်မှု၁၀ရာခိုင်နှုန်းနီးပါးဆယ်စုနှစ်တွေချီပြီးအမြဲရှိခဲ့ကအာရှကြားတွေဖြစ်တဲ့ဟောင်ကောင်၊ထိုင်ဝမ်နဲ့တောင်ကိုရီးယားကနမူနာတွေကိုလိုက်ပြီး ခင်မီတဲ့စက်မှုနိုင်ငံကြီးဖြစ်လာခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ